Welcome to the Voice of America in Burmese.
Mingala ni di asama torashi ni pyoshin nin ja ba di kamya. VOA American dai 2019 khu ne October 29 ye tining nu ni me ne khin season ni go American pyaung su Washington DC myu ro ga ni line numira 3040 48 to ga ni dai yai na sin nai de lo VOA ye Facebook sa myin na ga ba dai yai thau lwin pe ni ba bi kamya.ကျွန်တော်ညံဝင်းအောင်မာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဗျသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိတဲ့အတူကြီးညာပေးမှာပါ။ American စစ်တပ်မော်တော်ယာဉ်တန်းတစ်ခုကစနေနေ့ကအီရန်နိုင်ငံကနေဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကိုရောက်ရှိသွားပါပြီ။ထိုင်းငါးလုံငန်းမှာရေလုံသားတွေရဲ့ဂျာပန်ကွေတိုးတက်အောင်ကြိုးစားဖို့အတွက်ပြက်ကွက်ခဲ့တဲ့အတွက်ကုန်သွယ်ဆိုင်အထူးခွင့်ရတဲ့ American ကဆိုင်းငံ့လိုက်ပါပြီ။မြေကြောင်းကြီးတွေကပလတ်စတစ်မိုက်တွေကိုပင်လယ်ထဲမြောက်ခင်ဖယ်ရှားပေးနိုင်မယ့်ကိရိယာအသစ်ထွန်းနိုင်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။နေပြည်တော်မှာစနေနေ့ကပြုလုပ်တဲ့တက်မတော်ပြန်ကြားရေးရဲ့သတင်းစာရှင်းလင်းပွဲမှာ AA ရခိုင်တပ်ဖွဲ့ရဲ့ဖမ်းဆီးခေါ်ဆောင်သွားမှုနဲ့ပတ်သက်လို့
ကျတော့ဖဝင်နေဖမ်းသွားတယ်ဥယျာဉ်တော်အတည်ပြုလို့မရသေးဘူးအနည်းဆုံးကတော့30ကျော်လောက်ရှိတယ်အဲ့မှာရှိတဲ့ခီးတွေတွေချို့ကိုဖမ်းသွားတယ်အဲ့ဒါတွေကိုကယ်ထုတ်ဖို့ပဲဒ
ီလိုဘုံမှုရုပ်ဇွန်မင်းထွန်းတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားတာပါဒီကြောင့်တဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့စနေညဗီဒီယိုရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်စတာတွေကိုပြန်လည်တင်ဆက်ဖို့ရှိပါတယ်အခုတော့တင်းငွေနေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါအောင်ခင်ဗျာ
American စစ်တပ်မော်တော်ယာဉ်တန်းတစ်ခုကစနေနေ့ကအီရန်နိုင်ငံကနေဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကကမရှလီမျိုးကလေးကိုဝင်လာတာကို Arab 24ရုပ်သံသတင်းမှာပြသခဲ့ပါတယ်။လေကြောင်းအကားအကွယ်ပေးထားတဲ့ American စစ်ရန်73ဆင်းဟာအီရန်နဲ့ဆီးရီးယားကြားက El Walid Nezat ကင်းစခန်းကိုဖျက်ပြီးဝင်လာတယ်လို့ဖော်ပြထားပါတယ်။ဒါဟာဆီးရီးယားအရှေ့မြောက်ပိုင်းကနေ American တပ်သား1000ကိုပြန်ပြီးခေါ်ယူခဲ့ပြီးတဲ့နောက်ရဲ့အတော်ကြာမှာပြန်ဝင်လာတာလည်းဖြစ်ပါတယ်။ဆီးရီးယားရှေ့ပိုင်းဒေသမှာတပ်တွေတိုးမြှင့်ပြီးဆက်လက်နေရာချထားဖို့ American ပြည်ထောင်စုကစီစဉ်နေတာပါ။ဆီးရီးယားကရေနံလောက်ွက်တွေ IS စစ်သွေးကြော်တွေလက်ထဲမရောက်စေဖို့အဲ့ဒီနေရာကို American တပ်သားတွေနဲ့တန်ချက်ကကားတွေဆစ်လွတ်မယ်လို့ American ကာကွယ်ရေးဝန်ကြီး Mark Esper ကတောက်ကြံနေကပြောခဲ့ပါတယ်။ American တပ်တွေဆီးရီးယားကနေရုပ်သိမ်းလိုက်တဲ့ IS စစ်သွေးကြော်ချင်းမိုးရင်မှာ American နဲ့အတူလက်တွဲတိုက်ခိုက်ခဲ့တဲ့ YPG Cuts ပြည်သူစစ်တွေကိုတူရကီကချက်ချင်းလိုလို Syrian နယ်စပ်ကြော်ဖြတ်ကျူးကျော်ပြီးပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။တချိန်ထဲမှာပဲတူရကီနဲ့ Russia တို့ကြားဒီသတင်းပတ်အစောပိုင်းရထားတဲ့သဘောတူညီချက်ရဒီ YPG Cuts တက်တွေဖယ်ပြီးကိုတတ်မှတ်ချိန်တိုင်းဖယ်မပေးရင်တူရကီနယ်စပ် Syrian မြောက်ပိုင်းက Cuts အချမ်းဖက်သမားတွေကိုတူရကီစစ်တပ်ကရှင်းလင်းရနိုင်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကစနေနေ့မှာပြောကြားခဲ့ပါတယ်။
အီရန်နိုင်ငံဗဂရမ်မြို့တော်နဲ့တောင်ပိုင်းကနက်စရီယာမြို့တွေမှာဆန္ဒပြသူတွေနဲ့လူညုံရင်းတပ်ဖွဲ့ကြားရုံးဝင်ဆန်ခါဖြစ်တာကနေစနေနေ့ကဆန္ဒပြသူနောက်ထပ်9ယောက်တည်းမှနေတည်ဆုံးပါတယ်။ယူရမာဆူဝါဆန့်ကျင်ရေးဆန္ဒပြခွဲတွေဖြစ်နေပြီးလူထောင်ပေါင်းများစွာပါဝင်ဆန္ဒပြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုနောက်ဆုံးရတဲ့တည်ဆုံးသူအရေအတွက်နဲ့ဆိုရင် AP သတင်းဌာနကရည်တွယ်ထားသလောက်ဆန္ဒပြခွဲ2ရက်အတွင်းတည်ဆုံးသူ49ဦးရှိသွားပါပြီ။အဆိုရတဲ့ဘက်အဖွဲ့အစည်းတစ်ခုဖြစ်တဲ့အီရတ်လူအခွင့်အရေးမှာမင်းကြီးဂျုံကအီရတ်တောင်ပိုင်းကမြို့တွေမှာဖြစ်တဲ့အဒီယုံတွေကိုပါထက်တွေ့ပြီးတေဆုံးသူ63ဦးရှိပြီလို့ပြောပါတယ်။ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာတန်ယုံတွေနဲ့အစိုးရယုံတွေရှိတဲ့အခိုင်အမာခံတပ်နေရာကြီးလို့လုပ်ထားတဲ့ဘက်ကရက်မြို့တော်က Green Zone ဆိုတဲ့နေရာကိုသွားဖို့ကြိုးစားကြတာပါ။အစိုးရယုံတွေရှိတဲ့နေရာကိုသွားတဲ့အဓိကတရားစင်ကိုကာထားတဲ့တိုင်းတွေကိုဆန္ဒပြသူတွေကဖယ်ဖို့ကြိုးစားတာမှာလူညုံရေးတွေကမျက်ရည်ပုံနဲ့ပြစ်ကတ်နေနေပါတယ်။ညဘက်မှာတော့လူညုံရေးတပ်တွေကဆန္ဒပြသူတွေကိုတာဟီရဂျင်မြင့်ထိလိုက်ပြီးတော့ဖြိုခွဲပါတယ်။ဆန္ဒပြသူအများစုဟာအလုပ်လုပ်မဲ့လူငယ်မျိုးသားတွေဖြစ်ကြပြီးအလုပ်ကံအခွင့်အလမ်းနဲ့ပိုကောင်းတဲ့ဝန်ဆောင်မှုတွေကိုတောင်းဆိုကြတာပါစနေနေ့မှာတော့ဘက်ကရက်ကဆန္ဒပြသူတွေထဲမှာလူငယ်အမျိုးသမီးတွေလည်းပါလာပြီးတချို့ကတော့ဆန္ဒပြသူတွေကိုတောက်ယူပြီးကြပါတယ
် Republican တွေကန့်ကွက်နေတဲ့ဂျားကပဲတရားသူကြီးကခွင့်ပြုလိုက်ပြီးတဲ့နောက်တည့်မှာပဲ Democrat တွေဥဆောင်တဲ့သမ္မတ Donald Trump ပေါ်တရားဆက်ဆွနိုင်ရင်စုံစမ်းမှုကို American နိုင်ငံခြားရေးဌာနအကြီးအကဲအရာရှိတူကိုကြားနာဆစ်ဆင်းရင်စနေနေ့ကပြန်ပြီးစတင်လိုက်ပါတယ်။ American နိုင်ငံခြားရေးဌာနဥရောပနဲ့ Eurasia ဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Philip Riker ကိုအောက်လွတ်တော်နိုင်ငံခြားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးဆိုင်ရာရေးရာသုံးခုကကိုယ်စားလှယ်တွေကရှေ့မှောက်တကပိတ်ကြားနာမှုပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်တဲမှာအောက်လွတ်တော်ကြီးကြပ်ရေးကော်မတီဥက္ကဋ္ဌ Pitu, Guelandu Lutama, Alicia Gammons, Sabana, Canarija, Riga, Jana Bogo, she is Sanki at a Pipari, Alicia Gammons, Atamara, Trump, the assassin, Usong, Jovani to Doga, Dr. Aniga, Washington, DC, Tian Jodia, to the Beryl Hawalga, Tamara Boma, the assassin, and some Zamu, the Awanjong Pio Jabi, two Sonsam, who Robert Molay, Tresso Jedrigo, Topi, main Chama Kerali Pipari.
England Joshi Domanga, Egan Kundin Garema, Ludonsa Guyoti, so Mudwe. အတန်းနဲ့ဆက်ငါးနှစ်အရွယ်ရင်မောင်းဖြစ်သူမော်ရစ်ရော့ဘင်ဆန်ဆိုသူကိုပြစ်မှုတုံးဆက်ကူမှုနဲ့ရဲတပ်ဘက်ကတရားစွဲလိုက်ပြီးသူကိုတနင်္လာနေ့ကျရင်တရားရုံးစတုံမှာဖြစ်ပါတယ်လူသားမှုနဲ့လူမောင်းကိုကူဖို့ကြံစီမှုအပါအဝင်တခြားပြစ်မှုတွေကိုကျူးလွန်နေဆိုပြီးသူကိုရဲကတရားစွဲထားတာပါဒါပြင်နောက်ထပ်လူလျောက်ကိုလည်းဒီဖြစ်ရမှာဆက်ဆက်ပါဝင်နေဆိုတဲ့တန်တရားနဲ့ဖန်ထားပါတ ဲ့တေဆုံးသူတွေထဲမှာဗီယက်နမ်နိုင်ငံသားတွေလည်းပါနိုင်ခြေရှိတယ်ဆိုတဲ့သတင်းတွေနောက်ပိုင်းမှာထွက်လာတာပါလူမောက်ခုကူးမှုလို့တန်ရရှိတဲ့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့ဗီယက်နမ်ဝန်ကြီးချုပ်ဝင်းဆွမ်ဖူးကညွှန်ကြားထားတယ်လို့ဗီယက်နမ်အစိုးရရဲ့စစ်နေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဒါအပြင်တေဆုံးသူတွေထဲမှာဗီယက်နမ်နိုင်ငံသားတွေပါသလားဆိုတာစစ်ဆေးဖော်ထုတ်တဲ့နေရာမှာပြည်တွင်တာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းလို့ဆောင်ဖို့လန်ဒန်မှာရှိတဲ့ဗီယက်နမ်တန်ရုံးကိုလည်းဗီယက်နမ်ဝန်ကြီးချုပ်ကညွှန်ကြားထားပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့ไฮเลมิเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒေါ်လာဘီလီယံပေါင်းများစွာနဲ့လဲပတ်နေတဲ့ထိုင်းငါလုပ်ငန်းမှာရေလုံသားတွေရဲ့ရပ်ပိုင်ခွင့်တိုးတက်အောင်ကြိုးစားဖို့ပြက်ကွက်ခဲ့တဲ့နောက်ပိုင်းထိုင်းရဲ့ပင်လယ်စာလုပ်ငန်းအတွက် American ကပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးခွင့်ရတွေကို American သမ္မတ Donald Trump ကဆိုင်းငံ့ထားလိုက်ပါတယ်။ထိုင်းရဲ့ပင်လယ်စာထုတ်လုပ်တင်ပို့မှုဟာကမ္ဘာမှာတက်တရာအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ဒီလုပ်ငန်းမှာအများဆုံးလုပ်ကိုင်းနေတဲ့ရွှေပြောင်းလုပ်သားတွေပေါ်မှာကျွံပြုတ်ခိုင်းရှင်မှုတွေနဲ့လူကုန်ကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာတဲ့အတွက်ထိုင်းပင်လယ်စာလုပ်ငန်းတင်ပို့မှုဟာမကြာခင်နှစ်တွေအတွင်းအတော်လေးနာမည်ပြက်ခဲ့တာပါ။ဒီလိုထိုင်းနိုင်ငံကပင်လယ်စာနဲ့ပင်လယ်စာတင်ပို့မှုလုပ်ငန်းတွေမှာအလုတ္တမရပိုင်ခွင့်ဆင်ရပြဿနာကကာလတရှိရှိနေစေဖြစ်တဲ့အတွက်ထိုင်းပင်လယ်စာလုပ်ငန်းအားလုံးအတွက်ပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးခွင့်အရေးတွေလက်လွတ်ဆုံးရှုံးရဖို့ရှိတယ်လို့အမေရိကန်ကုန်သွယ်တာဝန်ခံပြောကြားချက်ကိုကိုကာဘီ Bloomberg သတင်းမှာစနေနေ့ကဖော်ပြပါတယ်။ဒါ့အပြင်ကုန်သွယ်ဆိုင်ရာအထူးခွင့်ရေးဆိုင်ငံ့မှုကအမေရိကန်ဒေါ်လာ 1.3 ဘီလီယံတန်တယ်လို့ပါဖော်ပြထားပြီးဒီလိုဆိုင်ငံ့မှုက2020ဧပြီလမှာစတင်တည်အောင်မှာဖြစ်ကြောင်းအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပေးပို့တဲ့စာရသိရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကသူ့နိုင်ငံတွင်းလုံသားတွေပေါ်မှာနိုင်ငံတကာအသိမပြုအလုပ်သမားရပိုင်ခွင့်တွေရအောင်မလုပ်ဆောင်တဲ့အတွက်အခွန်ကင်းလွတ်ခွင့်ပေးထားတာကိုဆိုင်းငံ့မှာဖြစ်ကြောင်းသမ္မတထရမ့်ရဲ့စာရဲမှာဖော်ပြထားပါတယ်။ GSP season လို့ခေါ်တဲ့ American ပြည်ထောင်စုရဲ့ကုန်သွယ်ဆိုင်အထူးခွင့်ရေးကိုခံစားခွင့်ရှိတဲ့နိုင်ငံတွေအတွက်သတ်မှတ်ကုန်ပစ္စည်းတွေအပေါ်မှာ American ကအခွန်ကင်းလွတ်ခွင့်တွေပေးထားတာလည်းဖြစ်ပါတယ
်။ California ပြည်နယ်မှာဘယ်တော့မှမကြုံမှုသေးတဲ့တိတ်ကိုပြင်းထန်တဲ့လေတိုက်ခတ်မယ်လို့အမေရိကန်မူလဝါဒဌာနကစနေနေ့မှာတတိပေးထားပါတယ်။ပြည်နယ်တွင်းကဝိုင်းထုတ်လုပ်တဲ့ဒေသနာမှာတော်မီဆက်လောင်နေတာကြောင့်လူ9000ထက်မနည်းရွှေ့ပြောင်းဖို့ပြည်နယ်တော်ဝန်ရှိသူတွေကညွှန်ကြားထားချိန်မှာပဲလေပြင်းတိုက်မဲ့တတိပေးချက်လည်းထွက်လာတာပါ။ဒါအပြင် Pacific ဒဏ်ငွေနဲ့လျှက်စစ်ကုမ္ပဏီ PG&E ကစနေနေ့နေ့လယ်ကစပြီးလျှက်စစ်မီအကြီးအကျယ်ဖျက်တောက်ဖို့ဆုံးဖြတ်ထားတာကြောင့် California ဒေသခံ3000လောက်လျှက်စစ်မီဖျက်တောက်မဲ့အရေးနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းတော်မီပြန်သွားမဲ့အရေးထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့လူထောင်ပေါင်းများစွာကိုပေးနေတဲ့လျှက်စစ်ကို PG&E ကုမ္ပဏီကဖျက်တောက်ခဲ့ပါသေးတယ်။ California ပြည်နယ်တောင်ပိုင်း Paradise မြို့မှာလူ85ယောက်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နှစ် Tommy အပါအဝင်မကြသေးခင်ကလောင်ကျွမ်းတဲ့ Tommy တွေအတွက်သူတို့ပေးလျော်ရတာတွေကြောင့် PG&E ကုမ္ပဏီဟာဒီဝါလီခံထားရတဲ့အခြေအနေရောက်နေတာပါ။စနေနောင်းပိုင်းကနေစပြီး San Francisco ပင်လယ်ကွေ့ဒေသကိုတိုက်ခတ်မဲ့ပူပြင်းထောက်သွေ့တဲ့လေဟာတချို့နေရာတွေမှာတနာရီမိုင်80နှုန်းအထိတိုက်ခတ်နိုင်ပြီးတနင်္လာနေ့အထိကြာနိုင်တယ်လို့ခန့်မှန်းထားပါတယ်။စင်တာအနာဒါမှမဟုတ်ဒီယာဘလူးလို့ခေါ်လို့ရှိတဲ့ဒီလီတိုက်ခတ်မှုဟာစံချိန်တင်ပြင်းထန်တယ်လို့မြို့သားမိုးလေဝသဌာနကသတိပေးထားပါတယ
်။မြစ်ကြောင်းကြီးတွေကပလတ်စတစ်အမှိုက်တွေကိုပင်လယ်ထဲမရောက်ခင်ဖယ်ရှားပေးနိုင်မဲ့ကိရိယာအသစ်ကိုထွင်နိုင်ပြီဖြစ်ကြောင်းကမ္ဘာပင်လယ်သမုဒ္ဒရာညဉ့်ဉန်းမှုကိုတိုက်ဖြစ်ဖို့တနိဋ္ဌန်ချလှုပ်ဆောင်နေတဲ့နယ်သာလန်နိုင်ငံအခြေစိုက် Ocean Cleanup Foundation ကအောက်တိုဘာ26ရက်စနေနေ့မှာပြောကြားလိုက်ပါတယ်။ NGO အဖွဲ့တစ်ခုဖြစ်တဲ့ OCF သမုဒ္ဒရာတန့်စင်ရေး Foundation ဟာ Pacific တမုတ်ရတဲ့ကအမှိုက်တွေလိုက်စုပြီးဖယ်ရှားဖို့ကြိုးစားခဲ့တာနဲ့နာမည်ကျော်တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။သူတို့ရဲ့အခုကိရိယာကတော့ပင်လယ်တမုတ်ရတွေတဲ့ plastic အမှိုက်တွေမရောက်ခင်သူတို့တဲကိုစီးဝင်တဲ့မြေချောင်းတွေထဲမှာ plastic အမှိုက်တွေကိုတန့်စင်ဖို့ဖြစ်ပါတယ်။အခက်အခဲအမျိုးမျိုးကြုံခဲ့ရပြီးတဲ့နောက်အခုသူတို့သုံးတဲ့ရေပေါ်ပေါနေတဲ့အတားဆီးလုပ်ပြတဲ့ကိရိယာကနေဒီလအစောပိုင်းမှာတော့ပထမဆုံးအချိန်ဖြစ်တဲ့မြေချောင်းကြီးတွေမှာအအောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တာလည်းဖြစ်ပါတယ်။Interceptor လို့ခေါ်တဲ့မြစ်ကြောင်းသုံးဒီဂရီယာဟာမြစ်ကြောင်းတွင်းသွားလာနေတဲ့ရေရင်တွေနဲ့သရဝါလေးတွေမပါဘဲအမှိုက်တွေကြီးပဲကောက်ပေးနိုင်တာဖြစ်ပါတယ်။ဒီစနစ်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာနဲ့မလေးရှားကလန်းမှာရှိတဲ့မြစ်ကြောင်းတွေမှာဆန်းသက်ခဲ့ပြီးဖြစ်ပြီးမကြာခင်ဗီယက်နမ်နိုင်ငံကမဲခေါင်မြို့ဝကျွန်းပေါ်ဒေသကန်တိုနဲ့ဒိုမီနီကန်ရီပပ်ဘလစ်ကစန်တို့ဒိုမင်ကိုဒေတာတွေကိုတောရောက်လှုပ်ဆောင်ဖို့အတွက်စီစဉ်နေတယ်လို့လည်း Ocean Cleanup အဖွဲ့ကပြောပါတယ်။သူတို့ရဲ့ Interceptor ကတစ်နေ့ကိုအမှိုက်ကီလိုဂရမ်ထောင်ပေါင်းများစွာကိုဖယ်ထုတ်ပေးနိုင်တယ်လို့လည်းပြောပါတယ်
။ရုရှားနိုင်ငံရဲ့တရှိုးလုပ်ပေးမှုနဲ့အမေရိကန်ပြည်ထောင်စုမှထောင်ထံချမှတ်ခံခဲ့ရတဲ့ရုရှားနိုင်ငံသူအမျိုးသမီးဟာအိန္ဒိယောက်သွားပြီးတဲ့နောက်ရုရှားနိုင်ငံသားတွေဟာဘယ်တော့မှလက်နက်ချမှာမဟုတ်ဘူးလို့ပြောပါတယ်။သူကိုလေစိတ်မှာသူ့ရဲ့ဖခင်နဲ့သတင်းတော်တွေကကြုံဆုံနေတဲ့အချိန်မှာပဲသူကအဲ့လိုပြောခဲ့တာပါ။သူကတော့သူ့မှာပြစ်မရှိဘူးလို့အခုချိန်ထိပြောနေသေးပဲဖြစ်ပြီးသူ့ကိုအကူအညီပေးခဲ့ကြတဲ့ရုရှားနိုင်ငံသားတွေ၊ရုရှားတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားတန်ယုံတာဝန်ရှိသူတွေကိုကျေးဇူးတင်ကြောင်းခီးကြောင်းဆိုင်မှာပဲပြောကြားခဲ့ပါတယ်။ပရီးမီးယားလိပွဲစဉ်20ကိုစနေနေ့ကကစားကြတဲ့အသင်းတွေထဲမှာလက်စတာစီးတီး၊မန်စီးတီး၊ချယ်ဆီနဲ့ဘရိုက်တန်တို့အသီးသီးနိုင်ရကြပါတယ်။လက်စတာစီးတီးကဝေးခွင့်မှာဆော့သမ်တန်ကို6ဂိုးပြန့်နဲ့နိုင်ရပြီးမန်စီးတီးကအိမ်ခွင့်မှာအက်စတန်ဗီလာကို3ဂိုးပြန့်နဲ့နိုင်ပါတယ်။ချယ်ဆီကတော့ဝေးခွင့်မှာဘန်လီကို6ဂိုး2ဂိုးနဲ့နိုင်ပြီးဘရိုက်တန်ကအေဗာတန်ကိုအိမ်ခွင့်မှာ3ဂိုး2ဂိုးနဲ့နိုင်ပါတယ်။ဝက်ဖို့ကအိမ်ခွင့်မှာဘုံမောက်နဲ့အကူမရှိသေးသေး။ဝက်ဆမ်ကလည်းအိမ်ခွင့်မှာရှက်ဖီးယူနိုက်တက်နဲ့တစ်ဖက်တကူးစီသေးသေးကြပါတယ်။ပွဲစဉ်20ကိုတနင်္ဂနွေနေ့ကစားရင်တော့နူကာဆယ်နဲ့ဝူးဖ်စ်၊အာဆင်နယ်နဲ့ခရစ်စတယ်ပဲလစ်၊လီဗာပူးနဲ့တော်တန်ဟမ်၊နော်ဝစ်စီးတီးနဲ့မန်ချက်စတာယူနိုက်တက်တို့ပါ။အခုချိန်ကြီးကစားပြီးသည်မြတ်လီဗာပူးက6ဘောကစား25မှတ်နဲ့မပေးစရာထိတ်ဆုံးမန်စီးတီးက10ဘောကစား22မှတ်နဲ့ဒုတိယနေရာပါလက်စတာစီးတီးနဲ့ချယ်ဆီလည်း10ဘောစီကစားပြီးချိန်အမှတ်20စီတူပေမဲ့ဂိုးကွာခြားခြင်းနဲ့လက်စတာစီးတီးကတတိယချယ်ဆီကစတုတ္ထအာဆင်နယ်က6ဘောကစားပြီးချိန်မှာ15မှတ်နဲ့အဆင့်9နေရာအသီးသီးရှိနေကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါလေမြန်မာတပ်မတော်အနေနဲ့တိုက်ပွဲအတွင်းလေကြောင်းတိုက်ခိုက်မှုတွေတုံးနေတာဟာလိုအပ်ချက်အရဖြစ်ပြီးနိုင်ငံကမှလည်းကန့်သက်ချက်လှုပ်ထားတာမျိုးမရှိဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်အေးအေးရခိုင်လက်နက်ကင်တပ်ကဒီရပိုင်းတွင်ဖမ်းဆီးခေါ်ဆောင်သွားသူဦးချိန်တီ130တက်မင်းရှိနေပြီးအေးအေးတပ်ဖွဲ့ကစနေနေ့ဖမ်းဆီးခေါ်ဆောင်မှုအပြီးတပ်မတော်ကလေကြောင်းကူတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတွေကပြောပါတယ်တစ်ချိန်ထဲမှာ NCA အပြည့်ရဲ့လက်မှတ်ထိုး၄နှစ်ပြည့်အခမ်းအနားကိုတက်ရောက်မဲ့ RCSS ခေါင်းဆောင်ကိုတားမြစ်ခဲ့တာကြောင့်ပွဲတက်မဲ့အစီအစဉ်ဖြစ်ရမဲ့သဘောဖြစ်နေပြီးညှိနှိုင်းမှုတွေလုပ်နေကြောင်းပြောသွားပါတယ်ဒီသတင်းစာရှင်းလင်းပွဲအကြောင်းကိုကောက်နှုတ်တင်ပြခြင်းပါတယ်။အေရကန်လက်နက်ကင်တပ်ကဒီရပိုင်းအတွင်းဖမ်းဆီးခေါ်ဆောင်သွားတဲ့လုံညုံကြီးတပ်ဖွဲ့ဝင်တွေနဲ့အရသာအရေးအတွက်ဟာဒေသခံအနာပိုင်တွေရဲ့ပြောဆိုထားချက်အရဆိုရင်စုစုပေါင်း130တဲ့မနဲ့ရှိနေပြီဖြစ်ပါတယ်။အော်တိုဝါ26ရက်စနေနေ့တုန်းကလည်းရကန်မြောက်ပိုင်းရသိတောင်မြို့နယ်မှာလူ50လောက်ကိုဖမ်းဆီးခဲ့တာပါ။မင်းယူမြေကျောင်းထဲသွားနေတဲ့ရင်းရင်းတစ်စင်းကိုအေအေကတားခဲ့ပြီးမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလို့ယူဆရတဲ့အရက်ဝတ်တွေကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ AA တပ်ဖွဲ့ပြောခွင့်ရခိုင်သူကက VOA ကိုပြောပါတယ
်ဒီမနေ့ကျနေ့ကတော့မာဒီရှိနေပြီးအများကြီးမှာဒီအရက်သားဟန်ဆောင်ပြီးတော့မှာစီးနှံလိုက်ကြလာတဲ့ဒီဓမ္မလက်နက်ကန်တရှိကိုဒီသေးတောင်ရဲ့အဖက်ဖက်မှာဒီလူကြီးကြီးကသိသိဖို့အတွက်အဲ့ဒါကျွန်တော်တို့ထိန်းသိမ်းထားတာရှိတယ်ဗျာဒါပေမဲ့အဲ့ဒီမှာဒီစစ်တပ်အရာရှိတွေလည်းပါတယ်နောက်ရေးအရာရှိတွေလည်းပါတယ်ဟိုနောက်အခြားအဆင့်တွေလည်းပါတာပေါ့နော်ကျွန်တော်တရားကတော့50ဝန်းကျင်လောက်ရှိတယ်လို့ပြောတယ်ဗျာလုံးလုံးစီတော့ဒီကျွန်တော်တို့ထိန်းသိမ်းထားတဲ့နောက်ပဲပြောနိုင်တယ
်ချင်းမီနယ်ပလဲဝဒေသမှာအော်တိုဘာလာတဲ့မကြာခဏဆိုသလိုအေးအေးတပ်ဖွဲ့ကဖမ်းဆီးသွားပြီးပြန်လွတ်မလာသေးသူ82ဦးရှိတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီးတူဦးက VOA ကိုပြောပါတယ်ဖမ်းဆီးသွားတဲ့လူတွေပြန်လည်လွတ်မြောက်ရေးအတွက်တပ်မတော်ကကြိုးပမ်းရမှာလိုအပ်ချက်အရာရဟတ်ရင်သုံးပြီးပြစ်ခတ်ရတာတွေရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
ရတောက်ဖွဲ့ဝင်တွေဖမ်းသွားတယ်ဥယျာဉ်တော်အတည်ပြုလို့မရသေးဘူး
အနည်းဆုံးကတော့30ကျော်လောက်ရှိတယ်။အဲ့ဒီမှာရှိတဲ့ဖြီးတယ်တွေတချို့ကိုဖမ်းသွားတယ်။အဲ့ဒါတွေကိုကယ်ထုတ်ဖို့အတွက်ကျွန်တော်လုပ်နေတာ။လေရင်3နာမို့ရဟန်းရင်3နာဖြစ်တယ်။ဒီသည့်တောင်ညမှု၊နေနေရေးစစ်စင်ရေးမှမဆိုလေရင်ရဟန်းရင်3နာဆိုတဲ့နိုင်ငံတကာဥပဒေလည်းမရှိဘူး။လိုအပ်တဲ့အင်အားကိုအသုံးပြုခွင့်ရှိတယ်။လိုအပ်ရင်ဆောင်ရွက်မှာဖြစ်တယ်။ရခိုင်ပြည်နယ်ကြောက် ခရီးထွက်လာတဲ့ RCSS ကောင်းဆောင်ဝူကျော်ကြီးရွက်စစ်ကိုအရှိအလေပိုင်းတိုင်းစစ်ဌာနချုပ်ကတားမြစ်ခဲ့တာကြောင့်လှည့်ပြန်သွားရတဲ့ကိစ္စကိုညှိနှိုင်းမှုတွေလုပ်နေကြောင်းသတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ပုံလန်းခရီးကလုံခြုံရေးအရာကလုံခြုံရေးအရာကတော်တော်ကိုစိတ်မချတဲ့အနေအထားဖြစ်ပါတယ်တခုခုဒီထက်မှဒါလို့မလို့ဒီကုန်းလန်းခီးရနေဖြတ်သွားတော့လို့မလို့တခုဖြစ်သွားလို့ရှိရင်ကျွန်တော်တို့နယ်မြေတွေကိုဝင်လာပြီးဖြစ်ပါတယ်ကျွန်တော်နယ်မြေတွေကိုဝင်လာပြီးဖြစ်တယ်အဓိကတာဝန်ရှိမှာဘယ်သူရောဆိုကြလုံခြုံရေးအဖွဲ့တွေမှာတာဝန်ရှိမှာဖြစ်တယ်လုံခြုံရေးကိုဘယ်သူကဆောင်ရွက်နေတုံးဆိုကြကာကွယ်နေတဲ့လုံခြုံရေးကိုတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကဆောင်ရွက်နေတာဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီတာချီလိတ်ကနေလေရင်နဲ့လာဖို့အားလုံးစီစဉ်ပြီးဖြစ်တယ်ဒါကိုနောက်ပိုင်းမှာလည်းကျွန်တော်တို့ဒီဟိုပြန်ပြီးတော့ကြစီစံညီနိုင်မှုတွေတော့ရှိပါတယ်စီစံညီနိုင်မှုတွေရှိရတာဒီတာချီလိုက်ဘက်ကနေပြန်လာနိုင်ဖို့အတွက်စီစံညီနိုင်မှုတွေရှိတယ်လက္ခဏာမလက္ခဏာတော့သူတို့ပိုင်းပေါ့
အခုလိုတားမြစ်ခံရတဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ဟာအော်တိုဝါ26 29နေပြည်တော်မှာကျင်းပဖို့စီစဉ်ထားတဲ့အပြည့်ရလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်များရဲ့ PPST အစည်းအဝေးကိုတက်ရောက်နိုင်တော့မှာမဟုတ်သလို NCA ၄နှစ်ပြည့်ပွဲကိုလည်းတက်ရောက်နိုင်တော့မှာမဟုတ်ဘူးလို့ရှမ်းတန်တော်ဆင့်သတင်းဌာနကရေးပါတယ်အခုလိုအပြည့်ရဲ့ခေါင်းဆောင်တူမလာရောက်နိုင်တာကြောင့်အော်တိုဘာ29မှာကျင်းပဖို့ရှိတဲ့တနိုင်ငံလုံးအပြည့်ရဲ့ရေးသဘောတူညီချက်ပူးတွဲအကောင့်တွေဖော်မှုညှိနှိုင်းရေး JICM အစည်းအဝေးကျင်းပဖို့အဟန့်တားဖြစ်သွားစေပေမဲ့ဒေသီခေါင်းဆောင်တွေမတက်လဲ NCA ၄နှစ်ပြည့်ပွဲကိုကျင်းပသွားမယ်လို့သမရယုံပြောခွင့်ရကပြောဆိုထားပါတယ်ခင်ဗျာဒီရအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကချင်ကြောင်မြဲနယ်မြေတွေကိုအစိုးရတပ်ကတစ်ခုပြီးတစ်ခုသိမ်းပိုက်လာတာပရင်နယ်မြေတွေအထိပါဝင်လာတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်
ကချင်ပြည်နယ်အနောက်မြောက်ပိုင်းဟူကောင်းကျိုင်ဝန်ဒေသတနိုင်းမြို့နယ်ကရွှေနဲ့ပရင်ကြောက်ထွက်တဲ့နေရာတွေဟာအရင်က KIO ကချင်တပ်ဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိခဲ့ပါတယ်အခုတော့အစိုးရတပ်ရဲ့ထိန်းချုပ်မှုအောက်ရောက်သွားပြီးရွှေနဲ့ပရင်ထုတ်လုပ်မှုတွေများပြားလာပါတယ်ဒါကြောင့်ဒေသခံတွေမနစ်နာရအောင်အသေးစားလုပ်ငန်းရှင်တွေလက်လုံလက်စားတွေကိုတရားဝင်တူးဖော်ခွင့်ပေးဖို့တနိုင်းအမတ်နဲ့ဖားကအမတ်တို့ကလွန်ခဲ့တဲ့စက်တင်ဘာလ18ရက်နေ့ကနိုင်ငံတော်သမ္မတဆီကိုပန်ကြားလွာပေးဖို့ခဲ့ပါတယ်1994မှာ KIA ကချင်တပ်ဖွဲ့နဲ့နဝတစီအစိုးရအပြစ်အခိုက်ရစဲခြင်းကစပြီးဟူကောင်းကျိုင်ဝန်ဒေသကိုအစိုးရတပ်တွေရောက်ရှိလာပါတယ်အဲ့ဒီနောက်ရွှေမော်လို့ခေါ်တဲ့ရွှေထုတ်လုပ်မှုတွေများလာလို့ဒေသခံတွေနစ်နာဆုံးရှုံးရပုံကိုကချင်လူမှုဖွံ့ဖြိုးရေးကွန်ရက်2009မှာအစည်းအဝေးခါစားထုတ်ဖူးပါတယ်အခုတခါဟူကောင်းဂျိုင်ဝမ်းကပရင်ထွက်တဲ့နယ်မြေကိုစစ်တပ်ကသိမ်းပိတ်ပြန်တဲ့အတွက်ဒေသခံတွေဒုက္ခရောက်ရပုံကိုတွေးဆွန်တော့ပရင်ဆိုတဲ့အမည်နဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကမကြာမီကအစည်းအဝေးခါစားတောင်းထုတ်ပြန်ထားပါတယ
်မြမပရင်သို့မဟုတ်ဘာမိုက်ကို AD တရားစုကတရုတ်မှတ်တမ်းတွေမှာအစောဆုံးတွေ့နိုင်တယ်လို့ဆိုပါတယ်တစ်စေးသို့မဟုတ်ထင်းယူစီဟာနှစ်ပေါင်းများစွာကြာလာတဲ့အခါကြောက်ပြစ်ရုပ်ကျွင်းအဖြစ်အသွင်ပြောင်းသွားပြီးပရင်ကြောက်ဖြစ်လာပါတယ်တစ်စေးဘဝမှာပြိမိနေတဲ့ဘိုးမွားတွေကိုတော့ပရင်ကြောက်ထဲမှာတွေ့နိုင်ပါတယ်ဟူကောင်ပရင်ဟာအနီရင့်ရောင်ရှိပြီးကြည်လင်တာကြောင့်သွေးပရင်လို့တရုတ်ကခေါ်ပါတယ်တရုတ်ရိုးရာဆေးပညာအရကုသမှုစွမ်းရည်ရှိတဲ့အဖိုးတန်ကြောက်ပြစ်ရတနာ၅မျိုးထဲမှာမြမပရင်လဲပါဝင်နေပါတယ်အခြားနိုင်ငံကပရင်ထက်သက်တမ်းနှစ်ဆလောက်ပိုကြီးပြီးအလွန်ကြီးလင်းမာကျောတဲ့ပရင်ကြောက်တွေဖြစ်ပါတယ်မြမပရင်ခေတ်ကလည်းဟူကောင်းဂျိုင်ဝမ်ကိုပရင်နယ်မြေအဖြစ်သတ်မှတ်ခဲ့ဘူးပါတယ်တနိုင်းမြို့အနောက်တောင်ဘက်မိုင်20လောက်ကွာဝေးတဲ့ဒေသဟာပရင်နယ်မြေဖြစ်ပါတယ
်ပထမအဆင့်အနေနဲ့ပရင်ရိုင်းကိုတနိုင်းမြို့အထိ ဆက်လင်းနဲ့တည်ယူပို့ဆောင်ပါတယ်။တနိုင်မျိုးကနေမြကြီးနားကိုမော်တော်ကားနဲ့ပို့ဆောင်ပြီးအဲ့ဒီကနေကံပိုက်တီနေသက်စခန်းကိုဖြတ်ကျော်ကယူနန်ပြည်နယ်အနောက်တောင်ပိုင်းထိန်ချုံအထိပို့ပေးပါတယ်။ပရင်းအများစုကိုထိန်ချုံကနေယူနန်တခွင်လုံးကိုပြန့်ဝေပါတယ်။အနေအချင်းကိုဒါမြမဈေးခွက်မှာပြန့်ပြူပါတယ်။ပရင်အချောကိုင်းနဲ့ကြောက်သွေးကြောက်ဖြတ်လုပ်ငန်းအချို့မြကြီးနားနဲ့ဝိုင်းပေါ်မှာရှိပေမဲ့ယူနန်မှာအချောကိုင်းတာများပါတယ်။တနိုင်းမြို့နယ်ပရင်နယ်မြေကတရုတ်နယ်စပ်ကံပိုက်တီအသည့်ဖြစ်တဲ့ပရင်လမ်းကြောင်းမှာအစိုးရတပ်နဲ့ဌာနမျိုးစုံကအခွန်ဆက်ကြေးကောက်ယူကြပါတယ
်။ပရင်လမ်းကြောင်းမှာကောက်ယူတဲ့အခွန်ဆက်ကြေးဘယ်လောက်ရှိမှန်းမသိနိုင်ပေမဲ့2015တနှစ်တည်းမှာတင်ဒေါ်လာတန်း1000ဘူးထိန်ချုံးမှာအယောင်းဝယ်ဖြစ်တယ်လို့သိရပါတယ်။မြမပရင်ဟာပြည်တွင်းမှာတန်ဖိုးအနည်းငယ်သာရှိပြီးတရုတ်ပြည်ရောက်တဲ့အခါတန်ဖိုးကြီးမြင့်သွားပါတယ်။ကြောင်မြင့်မော်တွေကို KIO ကချင်တပ်ဖွဲ့ကအခွန်ကောက်ယူပြီးအစိုးရတပ်ကတော့ပရင်တည်ယူပို့ဆောင်ရေးလမ်းကြောင်းမှာအခွန်ကောက်ပါတယ်။ပရင်ဒေသကိုသွားတဲ့ရိတ်ခါလောင်စာပစ္စည်းတွေပေါ်မှာလည်းအခွန်ကောက်ယူကြပါတယ်။စစ်တပ်ကကောက်ယူတဲ့အခွန်ပမာဏဟာဒေါ်လာတန်းချီပြီးရှိနိုင်တယ်လို့တနိုင်းမျိုးကန်တို့ကခန့်မှန်းပါတယ်။ပရင်မော်တွေဆုံရှုံသွားတာဟာKIA ကချင်တပ်ဖွဲ့အတွက်ရန်ပုံငွေနှဲသွားနိုင်ပါတယ
်။ဖခါကကြောက်စိတ်နေမြီအစိုးရတပ်လက်အောက်ရောက်ရှိသွားကြတဲ့က KIA ကချင်တပ်ဖွဲ့ဟာပရင်မော်တွေကိုအားကိုးလာခဲ့ပါတယ်။ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပရင်မော်ကဝင်ငွေတွေအစိုးရတပ်စီရောက်လာမှာသိကြပါတယ်။ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ရွှေဘော်ပရင်မော်ကိုချုပ်ကင်ဖို့ရည်ရွယ်ပြီးအစိုးရတပ်ကစစ်ဆင်ရေးလုပ်ပါတယ်။2019ရောက်တော့တိုင်ရင်ဆယ်ရင်တိုင်းမှာတက်ဆွဲနေနိုင်ပါပြီ။မော်ရီမှာနေထိုင်သူတွေထွက်ပေးဖို့မထွက်ပေးရင် KIA နဲ့ပူးပေါင်းသူအဖြစ်သတ်မှတ်မယ်လို့တက်ကကြေညာပါတယ်။ထွက်ပြေးရတဲ့ဒေသခံနဲ့ရွှေပြောင်းလုပ်သားတွေထောင်ပေါင်းချီရှိလာပါတယ်။2018 February လမှာပြင်းမော်ဒေသက KIA စခန်းတွေကိုအစိုးရတက်ကသိမ်းပိုင်နိုင်တဲ့အတွက်ပြင်းထွက်ရာဒေသကိုရောတည်ယူပို့ဆောင်တဲ့လမ်းကြောင်းကိုရောချုပ်ကင်နိုင်တဲ့သဘောဖြစ်သွားပါတယ်2018ဇူလိုင်လမှာပရင်တူဖော်မှုကိုပြန်လည်ခွင့်ပြုရပြီးအသေးစိတ်လုပ်ငန်းတွေကိုအစိုးရကလှုပ်ခွင့်ပေးတာပါတယ်ဒါပေမဲ့ဘယ်အတိုင်းအတာအထိထုတ်လုပ်ခွင့်ရတယ်ဆိုတာကတော့အစိုးရတပ်အပေါ်မှာမူတည်ကြောင်းကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကဖော်ပြထားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်ပြီးခုတစ်ခါတော့ဒေါ်လာတန်ပို့ချတဲ့ American Indian သုံးအင်္ဂလိပ်သင်ကန်းစာကိုပြန်လည်ထုတ်လွှင့်လိုက်ရပါတယ်ခင်ဗျာ
အိုလံပစ်အားကစားပွဲတော်ကြီးကျင်းပနေတဲ့အချိန်မှလို့လေဒီသတင်းပါအားကစားနဲ့လိုက်ဖက်တဲ့ EDM အသုံးတွေကိုတင်ပြပေးဖို့ရွေးချယ်ထားတာမို့ပထမဦးဆုံး
FullCourt Press
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက FULL Full ကအပြည့်အဝ COURT Court ကကစားခွင် PRESS Press ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့လို့ဒီနေရာမှာဖိတာကိုဆိုလိုပါတယ်စကပိတ်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကစားခွင်တစ်ခုလုံးကိုဖိပြီးတော့ကစားတာပေါ့ဒီသုံးက1900ခုနှစ်များနှောင်းပိုင်းကစတင်ခဲ့တယ်လို့ဆိုပါတယ်။ဘတ်စကတ်ဘောအကစားကဆင်းသက်လာတာပါ။အသင်းနဲ့တင်းတို့ရှင်ပြိုင်ကစားကြရမှာရှေတန်းအလေတန်းနဲ့နောက်တန်းလူတွေကကွင်းပယ်ဘောလုံးရောက်လာပြီးဆိုသူ့နေရာနဲ့သူထိန်ကစားလေရှိပေမဲ့လို့လေရှုံးမဲ့အခြေအနေဆိုင်နေပြီးအရေးပေါ်လာလို့ခံစစ်အတွက်ပြင်ရတော့မယ်ဆိုရင်ကစားကွင်းတစ်ခုလုံးကွင်းပြေဖိအားပေးကစားကြတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ဘောလုံးရှိတဲ့နောက်လိုက်ပြီးတဖက်ကဂူမဝင်အောင်လို့ဖြစ်တဲ့နေရာမှာကစားသမားအလုံးကလိုက်စူးစမ်းကြတာကိုဆိုလိုတာဖြစ်ပါတယ်။နေ့စဉ်အတုံးမှလည်းအထူးသဖြင့်နိုင်ငံရေးလောကမှာဥတီချက်တစ်ခုခုပေါ့မြောက်အောင်မြင်ရေးအတွက်အလုံးရင်းနဲ့ဘက်စုံတောင်းစုံကနေကင်တွေတာမျိုးကိုဆိုလိုပါတယ်။ရှင်းရှင်းပြောရမယ်ဆိုရင်တော့ကိုလိုဂျီနာမရရအောင်လုပ်ယူတာပေါ့ရှင်။ဒီအုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
The mayor is undertaking a full court press to get funds for the new hospital in his city.
မြို့တော်ဝင်ကသူ့မြို့မှာဆေးရုံအသစ်ဆောက်နိုင်ဖို့ရန်ပုံငွေရရှိရေးအတွက်
best song ani maya ya ang chuba ni li ye lu chibe ya ba de uma go naw ta khaw na sin chi cha ya ang
The mayor is undertaking a full court press to get funds for the new hospital in his city
ku se le jin pya pi ma ga ro
No holds barred
phit ba de sa lu maung ga n o no ga ma shi da ma hout da h o l d s holds ga di niya ma HOLD hold ဆိုတဲ့ဝဟာရကနေဆင်းသစ်လာပြီးတော့ none noun အဖြစ်အသုံးပြုထားတာဖြစ်ပါတယ်။အဓိပ္ပာယ်ကတော့ကိုင်နာကိုဆိုလိုတာဖြစ်ပါတယ်။ BARRED bard ကတော့ BAR bar ဆိုတဲ့ဝဟာရကနေဆင်းသစ်လာပြီးဟန်တာတာတားမြစ်တာကိုဆိုလိုပါတယ်။ဒါကြောင့်ဒီအသုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘယ်နေရာပရိမာကန်ရမယ်ဆိုတာကိုတားမြစ်ထားခြင်းမရှိတာကိုဆိုလိုပါတယ်။ဒီတုန်းကတော့ wrestling ဆိုတဲ့နှပန်းတပ်ပွဲကနေဆင်းသက်လာကြတာပါ။နှပန်းတပ်ပွဲမှာတော့ရှင်များတိကျတဲ့အတိုင်းပါပဲ။ရှင်ပြိုင်တဲ့နှပန်းသမားနှစ်ဦးကတယောက်ကိုတယောက်ကင်ပေါက်နိုင်ဖို့ကြိုးစားကြတော့ဒီလိုလှုပ်နိုင်ဖို့ရာတယောက်ကိုတယောက်လက်နဲ့မြဲမြဲကင်မိအောင်လှုပ်ကြရမှာဖြစ်ပါလေ။နှပန်းပွဲမှာလည်းလက်ဝဲပွဲလိုပဲစီးမင်းတွေရှိတာမို့ခန္ဓာကိုယ်ရဲ့ဗေဒနာတွေကိုတော့ဖြင့်မကင်နိုင်ဘူးဆိုပြီးတားမြစ်ထားတာရှိပါတယ်။ဒါကြောင့်မို့လို့လေဗေဒနာမှာကင်တွေ့ရမယ်လို့ဟန်တာတာချင်းမရှိဘူးဆိုရင်တော့တနည်းအားဖြင့်တော့နေ့စဉ်ဘဝ EDM အသုံးမှာတော့တဦးနဲ့တဦးတစ်ဖက်နဲ့တစ်ဖက်ဆက်ဆံရမှာအတားအဆီးမရှိမိကုံရန်ကုံလွတ်လွတ်လပ်လပ်လုံနိုင်ကင်နိုင်ဒါကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ This debate is going to be very exciting.It says there's no holds barred.
ဒီစကေလူပွဲကတော့သိကိုကြည်ကောင်းမဲ့ပွဲပဲဗျ။လိုင်းနာရမ်းမဲ့စီးမင်းတွေမရှိဘူးဆိုပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ This debate is going to be very exciting. It says there's no holds barred.
ခုနောက်ဆုံးတင်ပြပေးမှာကတော့
Saved by the bell.
ဖြစ်ပါတယ်။စာလုံးပေါင်းကS A V E D saved ka kera B Y by ga ni T H E the B E L L the bella khong long so ro zakbai thun ye dai yai de be ga khong long ga ke lite da bo di thong ga lekwe bwe ga sin tet la da phit par de lekwe tama nu u ro ni ne tho we tat dong khong long tan ja yin pwe ko khit da yat ja ya da mu tei a che ni mla be pwe shou na me a che sai ni de lekwe tama tu ni ne ခေါင်းနှောင်းတန်ကြားလိုက်ရတော့ပွဲရက်ရတော့မှာမို့သူ့အတွက်ကတော့အသက်ရှူပေါက်ရသွားတဲ့အနေထားဖြစ်ပါတယ်။အလားတူပဲနေ့စဉ်ဘဝမှာလည်းဒီ EDM 3ကလက်မတင်လေးတွင်ကိုယ့်အတွက်တက်တာရရတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်။ဒီ3နှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Thank goodness my mom came back home. I was saved by the bell.So I don't need to cook anymore.
တော်သေးလို့ပေါ့ဗျာအမေပြန်လာပြီလို့ပေါ့လက်မတင်ကလေးတင်ကျွန်တော်တက်တာသွားတာကျွန်တော်ချက်ပြုတ်ဖို့မလိုတော့ဘူးဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Thank goodness my mom came back home. I was saved by the bell, so I don't need to cook anymore.
တော်ရရှိမြတ်ကိုဒီတင်ပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Full court press, no holds barred, saved by the bell.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချိန်မျိုးမှာလေနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာပို့ချတဲ့ American EDM သုံးအင်္ဂလိပ်သင်ခန်းစာတွေကို view ရမနဲ့ခင်းတိုင်းမှာပြန်လဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့တိုင်းရိုက်လီလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 2 19 25 32နဲ့ စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နိုင်ခွဲရှိပါပြီ VOA အမေရိကန်အတန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်လေးကိုမနက်9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလက်မီတာ190ကဘာဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီရှေ့လာမယ့်နှစ်2020ပြည့်ကျရင်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူထုကနောက်တစ်ကြိမ်မဲပြီးရွေးချယ်ရကြအောင်မှာဖြစ်ပါတယ်လူထုရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေကအုပ်ချုပ်ရေးဥပဒေပြုရေးကိစ္စတွေမှာတာဝန်ယူခဲ့ကြတာအခုဆိုရင်3နှစ်ကျော်လာခဲ့ပြီဖြစ်ပါတယ်ဒီကာလအတွင်းမဲဆန္ဒရှင်တွေအတွက်တာဝန်ကျေခဲ့ပြီလားဆိုတာကို VO ရဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့လူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်ရဲ့စွမ်းဆောင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါရှင်းနေ2020ပြည့်ကျရင်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေနောက်တစ်ကြိမ်ကျင်းပတော့မှာမို့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကလူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ကြည့်မှာပါဆိုတော့လူလူကရွေးချယ်လိုက်တဲ့ကိုယ်စားလှယ်အုပ်ချုပ်ရေးဥပဒေရေးကိစ္စတွေမှာတောင်းယူခဲ့တာအခုဆိုရင်3နှစ်လောက်ရှိသွားပါပြီဆိုတော့ဒီကာလအတွင်းမှာနိုင်ငံရေးစီးပွားရေးပြည်တွင်းညီညာရေးဘာတွေများဆောင်ရွက်နိုင်ခဲ့ကြပါပြီလဲမဲဆန္ဒရှင်တွေအတွက်တာဝန်ချေခဲ့ပါပြီလားဆိုတာတွေကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့အတွက်မြန်မာရေးအခက်အခဲဦးအောင်သူငယ်သတင်းစာဆရာဦးစီသောအောင်မြင့်တို့ဖိတ်ကြားထားပါတယ်ဆိုတော့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းမှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သုံးသပ်ချက်ကိုဟိုကြားချင်ပါတယ်ခင်ဗျာဒီအခုလုံးခဲ့တဲ့ဒီ3နှစ်လောက်အတွင်းမှာပေါ့လေရေဘူးရပြန်တုံးတက်မယ်ဆိုရင်ကျွန်တော်ဒီလူလူကရွေးချယ်ထားခဲ့တဲ့ကိုယ်စားလှယ်တွေနဲ့သူတို့ချာချာဆွမ်းဆောင်နိုင်ရည်ရှိရဆိုရင်ဘာတွေများရှိရလို့များရေဘူးရတုံးတက်နိုင်မလဲဥအောင်သူကြီးအရင်တုံးတက်ပြပါလားခင်ဗျဟု
တ်ကဲ့ဒီလိုပါခင်ဗျာဟိုကျွန်တော်တို့သွတ်တော်ကိုယ်စားလှယ်လို့ပြောတဲ့အခါမှာသူရဲ့အဓိကလုပ်ငန်းတာဝန်3ခုရှိတာပေါ့နော်ဆိုတော့အဓိကကတော့ကျွန်တော်တို့ဥပဒေပြုရေးကိစ္စပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီအစိုးရရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးတော့check and balance ပေါ့ဗျာเนาะပြန်ပြီးတော့တံပြန်မိခုံးထုတ်တဲ့လုပ်ငန်းတွေပါတယ်နောက်တစ်ခုကကျတော့ဒီကိုစားပြုတဲ့ဟိုမဲဆန္ဒမင်းမျိုးကိုစားပြုပြီးပြောရဆိုရတဲ့လုပ်ငန်းတွေပါတယ်ပေါ့ဗျာဆိုတော့အဲ့ဒါညီနဲ့ပတ်သက်ပြီးတော့ဘလောက်စွမ်းချောင်းနိုင်တယ်လဲဆိုတဲ့ခါကျတော့ဒီတရက်ကပဲကျွန်တော်သတင်းတစ်ပုဒ်တွေ့ပါတယ်ဆိုတော့အဲ့တော့လှုပ်တော်ထဲမှာကျွန်တော်တို့ဟိုမိခုံးတစ်ခါမှမမီးဘူးတဲ့ဟိုခလွတ်တော်ကိုယ်စားလှယ်80လောက်ရှိသေးတယ်ဆိုတဲ့သတင်းမျိုးတွေ့ရတယ်တွေ့ရခါကျတော့လေဟိုကျွန်တော်တို့ပြောစရာဖြစ်တာပေါ့နော်ဒါဆိုရင်လွတ်တော်ရဲသွားပြီးဗာထိုင်လုံးနေတယ်လဲဆိုတော့ဟိုပြဿနာမျိုးရှိပါတယ်ဆိုတော့နောက်ခါကျတော့ဘလော့ကဟိုကျွန်တော်တို့ဟိုစက်တိုင်းနဲ့ဆောင်ထွက်နေတာဆိုတော့ကျွန်တော်တို့ခင်ဗျာအားအားလို့ပြောနေဒီလိုလည်းကတော့တောင်းနေပြီးရှိချို့ပေါ့ဆိုတော့ဒါတစ်ခုလေနောက်ခါပြည်စုပေါ်တော့ဖြစ်ရှိရတာဆိုတော့ကျွန်တော်တို့ဒီခေါက်ပေါ်ဆိုင်ရာပြည်စုအကြံဖို့ဖြစ်စလို့ရတယ်အဲ့ဒီမှာသူတော်ကိုယ်စားလှယ်ဒီဘယ်လိုဆက်ဆောင်နိုင်လဲဆိုတော့ကျွန်တော်မကောင်းတဲ့ဒီလိုလူတွေမျိုးရဲ့စိတ်တိုင်းခေါက်ဒီမှုရှိတာ။ဒါအဲ့လိုမှပြီးရခါကြတော့စိတ်မစားကြရလဲကောင်းတယ်ပေါ့နော်။အဲ့တော့ပြည်သူတွေကဒီလွတ်တော်ကိုယ်စားလှယ်တွေရဲ့စွမ်းဆောင်မှုတွေကျင့်ရရလားဆိုတော့ကြည့်ရောဒီရာဂိုင်းနှုံးတွေက30ရာဂိုင်းနှုံး29ရာဂိုင်းနှုံးစသဖြင့်ဒီလောက်ပတ်ဝန်းကျင်လောက်ပဲရှိတယ်ဆိုရဲအနေထားတွေ့ရတယ်။ဆိုတော့ရေဘူးရပြောရင်တော့ကျွန်တော်တို့ဒီ30ရာဂိုင်းနှုံးပတ်ဝန်းကျင်လောက်ပဲသူတို့ရဲ့လုတ်တဲ့လုတ်ထိုက်တဲ့အလုပ်ကိုလုပ်နိုင်တယ်ဆိုရဲအနေထားမျိုးဒီစစ်တမ်းမှာတွေ့ရတော့ဒါလည်းမှန်တယ်လို့ပဲယူဆပါရခင်ဗျ
ဟုတ်ကဲ့ဆိုတော့ဒီကိုအောင်သူကြီးဒီလူလူကယူလိုက်တဲ့ကိုယ်စားလှယ်ကိုကိုအောင်သူကြီးအနေနဲ့ရောဒီပြန်မြအမှတ်ပေးကြည့်မယ်ဆိုရင်ဟိုဘလောက်လောက်များပေးနိုင်လဲအောင်မတ်ရနိုင်တယ်လို့ယူဆလား
ဆိုတော့ကြိုးစားတဲ့လှုပ်တော့ကိုယ်စားလှယ်ရှိပါတယ်အထူးသဖြင့်ဒီရန်ကုန်တိုင်းလို့ပါလို့ဆိုလို့ရှိရင်ဒီရန်ကုန်တိုင်းအစိုးရနဲ့ပတ်သက်ပြီးတော့ဟိုပြောင်ပြောင်မြောင်မြောင်မိကုန်းထုတ်တယ်ပြောတယ်ဆိုရယ်ဆိုဒီလိုပုံပုံတွေလည်းရှိပါတယ်ဆိုတော့ဒါပေမဲ့ဟိုဘာမှမလုပ်တဲ့ရွတ်တော်ကိုယ်စားလှယ်အများကြီးလည်းကျွန်တော်တွေ့ရပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီအရေးကြီးတဲ့တိစမျိုးတွေမှာရွတ်တော်မှာကြီးရတဲ့ပုံစံကဒီလိုပြအုပ်စုသဘောသို့မဟုတ်ရင်ပါတီသဘောနဲ့ဆုံးဖြတ်နေတဲ့အခါကျတော့ဒီတူဦးချင်းရဲ့စွမ်းရည်ပေါ့နော်ဆိုတော့ဒါမျိုးကိုထပ်ထပ်မင်းနဲ့ထုတ်မပြနိုင်တဲ့လေဒါလည်းရှိတယ်လို့ထင်ပါတယ်
ဟုတ်ကဲ့ခေါင်းငင်းကျေးဇူးပါဆိုတော့ဆရာဦးစီသူအောင်မြင့်ရဲ့သဘောထားခင်ဗျကျွန်တော်အခုဒီ3နှစ်လောက်အတွင်းမှာရေဝီရပြန်သုံးတက်မယ်ဆိုလို့ရှိရင်ဒီလူလူကိုယ်စားလှယ်အနေနဲ့ထူးထူးခြားခြားဘာတွေများဆောင်ရွက်နိုင်ရလို့ဆရာအနေနဲ့သုံးသပ်နိုင်ရမလဲခင်ဗျအ
ဲခုနကဦးကကိုဦးစာရဲ့ကောင်းလူကြီးရဲ့မိကုံးဦးကမိကုံးပေါ့နော်ဒီကျွန်တော်ဦးစာတိဖောက်ထားပုံကိုကျွန်တော်ပြန်ကြည့်လိုက်တဲ့ခါကျတော့မဲပြီးရွေးချယ်ထားတဲ့ကိစ္စဆိုတဲ့ဥစ္စာကိုကျွန်တော်တို့နားလည်တော့မဲပြီးရွေးချယ်လိုက်တဲ့အခါကျတော့သွတ်တော်အမတ်တွေဆိုတာရှိလာတယ်။အဲ့ဒီသွတ်တော်အမတ်တွေကအဲတခါအစိုးရအဖွဲ့ကိုပြန်ပြီးတော့ဖွဲ့စည်းလိုက်တဲ့အခါကျတော့ဒီအစိုးရအဖွဲ့လည်းရှိလာတာပေါ့။အခုကျွန်တော်တို့နဲ့အခုလုပ်တဲ့သကဝိုင်းမှာဆိုရင်အဲကိုအလုံးအခုဟိုဘာလဲဒီဆောက်ချင်တဲ့သဘောကသွတ်တော်အမတ်တွေတစ်သက်ကိုပဲပြောချင်တာလား
။ကျွန်တော်ကတော့နှမျိုးစလုံးကို
တခါလည်းလုပ်လိုက်တဲ့အစိုးရအဖွဲ့တွေပါလေဆောက်ဆောင်ရေးကိုပါပြောချင်တာလား
။ဟုတ်ကဲ့ကျွန်တော်ကတော့နှမျိုးစလုံးကိုပြောချင်တာပါ။ဒီကတော့ဒီလွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့အစိုးရတွေကိုရောက်သွားတဲ့အုပ်ချုပ်ရေးပိုင်းရောပေါ့ဒီဘက်ကဥပဒေပြည်ရေးပိုင်းရောနှစ်ပိုင်းစလုံးရဲ့တာဝန်တွေနဲ့ပတ်သက်ပြီးအထက်ကဆွေးနွေးစီရင်တာ
ပါ။အဲ့ okay အဲ့ဒါဆိုရင်တော့ကျွန်တော်တပိုင်းချင်းစီကိုကျွန်တော်တော့ဟိုပြောပြမှာပေါ့နော်။ဟိုပြောပြချင်တယ်ဆိုတဲ့ဥစ္စာကဒီအုပ်ချုပ်ရေးပိုင်းကိုရောက်သွားတဲ့အစိုးရတွေကိုနှိုင်းချင်တဲ့ခါမှာကျွန်တော်တို့ချုပ်တော်အမတ်တွေကိုနှိုင်းချင်တဲ့ခါမှာကျွန်တော်တို့ကတစ်ခုခုနဲ့နှိုင်းချင်ရတော့ဘာနဲ့နှိုင်းချင်မှာလဲအိမ်ကြီးနိုင်ငံတွေနဲ့နှိုင်းချင်မှာလားရှိမှာဆိုရင်ကျွန်တော်တို့သမ္မတဦးသိန်းစီအစိုးရအဖွဲ့ရှိသွားတယ်အဲ့ဒီကချုပ်တော်ရှိသွားတယ်ပြီးတော့နောက်ရှိမှာတော့ကျွန်တော်တို့ဒီမှာဆရာနာရှင်တွေပဲရှိတာပေါ့နော်အိမ်ကြီးနိုင်ငံတွေလည်းရှိတယ်ဆိုတော့ကျွန်တော်ကကြားတဲ့ခါကျတော့ရှေ့ကျွန်တော်ကနှိုင်းချင်တယ်နှိုင်းချင်တယ်ဆိုတဲ့ခါကျတော့ပထမတစ်ခုကဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာဒါကလွတ်တော်အမတ်တွေကိုပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ခါကျတော့ NLD ကနိုင်ရသွားတယ် NLD ကအစိုးရဖွဲ့တယ်ဟုတ်ပြီအဲ့ဒီအစိုးရအဖွဲ့ကသူအောင်မြင်တာဘာရှိတယ်လဲဘာမရှိဘူးလဲနောက်မဲပြီးရွေးချယ်လိုက်တဲ့ဥစ္စာကမှန်လားမမှန်ဘူးလားဆိုတဲ့သဘောပေါ့နော်အဲ့တော့နိုင်ငံရေးပိုင်းဆိုင်ရာမှာဆိုရင်အခုလောဆယ်ဆိုရင်ဒါကြီးတဲ့ကိစ္စတွေပေါ့ကြီးတာဆိုရင်ငြိမ်းချမ်းရေးကိစ္စပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာတွေပါတယ်အဲ့ဒီမှာဆိုရင်ကျွန်တော်မြင်တာကတော့ငြိမ်းချမ်းရေးကိစ္စဆိုရင်လည်းဟိုအားကျိုးမှတက်ပေါ့နော်မဲဆန္ဒရှင်တွေကိုဂရိပေးရတဲ့အတိုင်းအကျိုးစားတယ်ဒါပေမဲ့အရာရောက်မှုအပိုင်းမှာကြားတဲ့ခါကျတော့ကျွန်တော်တို့အခုဒီနေ့မြင်တဲ့အတိုင်းပဲဟိုစိတ်တိုင်းကြားစရာမဖြစ်ဘူးပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုလဲဒီသဘောပဲအဲ့ဒီဥစ္စာကဂရိပေးရတယ်ဒါပေမဲ့ဂရိတိုင်းလည်းလုပ်တယ်ဒါပေမဲ့အခြားသောအခက်အခဲတွေအများကြီးကြုံတယ်အဲ့ဒီဥစ္စာကစကလုံးအားဖြစ်ဆိုရင်ကိုယ့်ရဲ့ဂရိကိုမတီးတာမဟုတ်ဘူးတန်လျီကပေးတဲ့ဂရိကိုမတီးတာမဟုတ်ဂရိတိုင်းကိုကြိုးစားနေတယ်ဒါပေမဲ့အကြောင်းမျိုးကြောင့်အဆင်မပြေတာဒီမှာအစိုးရအဖွဲ့မှဆိုချာအရေးကြီးတဲ့အောင်မြင်မှုတွေခုနကကိုဥစ္စာမေးသွားတဲ့ကွန်လူးမေးရတဲ့မေးခွန်းမှာပါတယ်အဓိကကတော့ကျွန်တော်မြင်တာကတော့အရန်ကိုထူးခြားပြီးတော့မှအောင်မြင်မှုကပန့်ရှင်းပြီးတော့မှအာဂရိကျင်းတဲ့အစိုးရတက်ကိုထူထောင်နိုင်ခဲ့တယ်အဲ့ဒါကျွန်တော်တို့ဒီအနည်း50 60တမိုင်းမှာဘယ်လိုမှမရှိတဲ့အစိုးရအဒီအစိုးရကဒီနေ့ဆိုအကုန်လုံးလက်ညှိုးထိုးပြီးတော့ပြောလို့ရတယ်ဒီအစိုးရအဖွဲ့ဝင်ဝန်ကြီးတွေအစိုးရနိုင်ငံရေးပို့ဆောင်ယူထားတဲ့လူတွေကလုံးဝအာဂရိကျင်းတယ်အဲ့ဒါလုံနိုင်တယ်ပြီးတော့မှစီးပွားရေးတိုးတက်မှုဆိုရင်လည်းထောက်တယ်မှရှိရခိုင်လို့ဆိုတော့ဒါနိုင်ငံကနေသုံးသပ်ထားတယ်။အဒီဟာကဆိုရင်လည်းဒါကိန်းကနန်းသဘောအရပြောမယ်ဆိုရင်ယူဆာကဘယ်လိုမှညင်းလို့လည်းမရဘူးဒါညင်းတဲ့တုတ်တက်မှုလုံးနဲ့မှပါတယ်။ပြီးတော့မှနောက်ဒီရလာတဲ့ဒါဟိုဥစ္စာပေါ့နော်ဘတ်ဂျက်တွေကိုသေချာကောင်းမှုအားကြီးလိုက်စားမှုရှိပဲသုံးနိုင်တဲ့အခါကျတော့အဲ့မှာ infrastructure တွေကသိသိသာသာကိုတိုးတက်လာတယ်။ဥပမာလမ်းတွေကျွန်တော်ဒီနယ်တွေဝဲသွားမလားသို့မဟုတ်ဒီလမ်းမကြီးတွေဝဲကြည့်မလားအရင်ကတည်းကအဆက်ဆက်နဲ့ဘာမှမတူနိုင်အောင်တော်ကောင်းတဲ့ဟာတွေသူတို့လုပ်နိုင်တယ်နောက်ပြီးတော့ဆက်ဖြစ်ပြီးအရန်ကိုရအောင်သူတို့လုပ်နိုင်တယ်ပြီးတော့မှနိုင်ငံကယင်းနှိမ့်နှံမှုအတွက်ယင်းနှိမ့်နှံမှုဆိုင်ရာဥပဒေတွေပြည်တွင်တောင်းလဲမှုတွေလှုပ်လာနိုင်တယ်အဆက်တွေလည်းအရန်ကျက်လာတယ်ဘာစနစ်တွေလှုပ်လာနိုင်တယ်ပြီးတော့မှပြည်တွင်းစီးပွားရေးလုပ်ငန်းတွေလည်းပတ်သက်တဲ့ပြဿနာကြုံနေရတာတွေတော့ရှိတယ်နောက်အောက်ခြေလူလူပြဿနာကြုံနေရတာတွေပြဿနာရှိတယ်အဲ့ဒါတွေကဘယ်ကနေအခြေခံလာကြလဲဆိုတဲ့အခါကျတော့အရင်အစိုးရအဆက်ဆက်တုန်းကဆိုရင်လူတွေကိုဟိုပတ်လေဝိုင်းပြီးတော့မှအခြေခံပြီးတော့မှစီးပွားရေးတွေလုပ်တယ်ခေတ်လူတွေနဲ့လုပ်တယ်အချင်းပြက်လက်စားတယ်ဒါနဲ့လေပတ်နေတဲ့လုပ်ငန်းကနေပြီးတော့မှအခုဆိုရင်အဂရိလိုက်စားမှုကင်းတဲ့တင်တာတွေဆိုပြောင်းရတယ်စီးပွားရေးဆိုတကယ်ကိုလွတ်လပ်ဖို့လင်းစားနဲ့ပြေချလုပ်ရတယ်အဲ့ဒီဥစ္စာကိုလုပ်ဖို့ဆိုတဲ့ဒီမှာလက်ရှိခေတ်လူတွေကနေဖြစ်တည်ရတဲ့တစ်သေးကြီးတွေရောပြီးတော့မှနောက်ကျွန်တော်တို့ဌာနဆိုင်ရာတွေရောအကုန်လုံးအစီအမံမဖြစ်သေးဘူးအဲ့ဒီမှာဌာနဆိုင်ရာတွေအမှုအခြေပြဿနာတွေအများကြီးရှိပြီးတော့မှအဲ့ဒါဒီကကြတော့လည်းအခက်အခဲရှိနေတယ်အဓာရီကိုတော့ကျွန်တော်တွေ့နေရတယ်အဲပြီးတော့မှနောက်ဥပဒေပြည်ကဏ္ဍပေါ့နော်ဒါကတော့အမတ်တွေပဲပြောတဲ့ကိစ္စတွေသူတို့အများကြီးဟိုဖြေလျှော့မှုတွေလုပ်နိုင်တယ်ကောင်းတဲ့ဥပဒေတွေအများကြီးပြဌာန်းနိုင်တယ်လမူလာဆိုရင်လည်းဟိုဘာလဲလက်ချီပြဿနာရှိနေပေမဲ့လည်းဟိုကောင်းမွန်တဲ့လမ်းလွတ်လပ်ဥပဒေဆိုတာတွေလည်းသူတို့ပြဌာန်းနိုင်ရတယ်သူတို့အောင်မြင်မှုတွေအများကြီးရနိုင်ရနေတယ်နောက်မဲပေးလိုက်တဲ့အတွက်ကြောင့်ကောင်းကျိုးတွေအများကြီးရနေတယ်လို့တော့ကျွန်တော်ထင်ပါတယ်
โอเคสรุปเสียอุสิโตตะคุชิราดิ3เมตรกาลต้วมมาบ่เลยดิโหอุจุวิบายาเว้ยพี่ๆดิหลุดออกไปมาเว้ยพี่ๆบ่เลยลูรุก็เตรียมเอาไว้แต่โคเซเรดิโหลุตินตะหลอกโหลุพุหลุเลยทําไมตะเกเลยเยี้ยชี้ทําไมไม่ลุ่นไหนเกหูลุပြောไหนเนี่ยป้ายนี่โหบาริเนี่ยต้วมมีเลยเสียอันนี้แหละ
အဲ့ဒီဥစ္စာတွေလည်းအများကြီးရှိတယ်။ဥပမာစီးပွားရေးဘိုင်းမှာရောခုနကဥပဒေပြည့်ရေးဘိုင်းမှာရောငြိမ်းချမ်းရေးဘိုင်းမှာရောအများကြီးရှိတယ်။အဲ့ဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုတစ်ခါကပြည်သူလူထုရဲ့ဆန္ဒဆိုတဲ့ဥစ္စာကအရင်မြင့်ပါတယ်ပြည်သူလူထုကဟိုဘယ်လိုဖြစ်ကြလဲဆိုတော့ကျွန်တော်တို့ဟိုဆက်အာဏာရှင်စနစ်အောက်မှာနေခဲ့ရတယ်။အဲ့ဒီစစ်ဘုံကျောင်းဟောင်းနေအောင်ချုပ်တဲ့ခေတ်ကိုလည်း၅နှစ်ကျွန်တော်တို့ကြုံခဲ့ရတယ်။ကြုံခဲ့ရတဲ့ခါကျတော့ကျွန်တော်တို့ပြည်သူလူထုကမဲပြေးရွေးလိုက်တဲ့ NLD အစိုးရကတက်လာရင်ဒီထက်အများကြီးပြောင်းလဲသွားမှာပဲဆိုပြီးတော့မှပြောလို့ရကြတယ်အဲ့ဒါကဏ္ဍအသီးသီးကိုပဲဥပမာဆိုရင် energy ကတက်လာရင်တော့ငြိမ်းချမ်းရေးရတော့မှာပဲ energy ကတက်လာရင်တော့ဖွဲ့စည်းပုံကိုပြင်နိုင်မှာပဲ energy ကတက်လာရင်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မှာပဲဆိုပြီးတော့မှဟိုပြည်သူတွေကအများကြီးမျှော်လင့်ခဲ့ကြတယ်ဒါပေမဲ့အဲ့ဒီမျှော်လင့်ချက်တွေဆိုတဲ့ဥစ္စာကဟိုတကယ်လက်တွေ့မှာကြာတော့ energy ဆိုတဲ့ဥစ္စာကလည်းဒီခေတ်ကြီးကနေပေါက်ဖွားလာတဲ့လူတွေကနေပြီးတော့မှအကောင့်တွေပေါ်လာတာသူတို့မှအရေးချင်းတွေသူတို့ရဲ့လုပ်နိုင်စွမ်းအားတွေအများကြီးကန့်သတ်ရှိတယ်အဲ့လိုဆိုတဲ့အခါကျတော့မောင်ရည်မှုတွေကလည်းကိုရတော်ကပြောသလိုလေပင်အသီးသီးမှာအများကြီးရှိတယ်။အဲ့တော့ဒီလူလူတွေအနေနဲ့ကျင်းနဲ့အာရုံမရှိနိုင်ဘူး။ဒါကတော့မှန်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးစီသူရောကိုအောင်သူညင်းရောဆွေးနွေးတာကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုတိုက်ရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရောစာရီရောပေးပို့ထားတာတော်တော်များရှိနေပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုရင်ပါဝင်ဆွေးနွေးမဲ့သူတွေကိုအလှည့်ပေးချင်ပါတယ်။ဟိုတူဦးကတော့မြန်မာနိုင်ငံကကိုဝင်းနိုင်ဖြစ်ပါတယ်။ကိုဝင်းနိုင်သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်ကလေးနာမျိုးနယ်ကဖြစ်ပါတယ်ကျွန်တော်လေးနာမျိုးနယ်ဆိုရင်ဒါ AIA တိုင်းဟိုဒီမြန်မာပြည်မှာဆိုရင်ဆင်းရဲဆုံးသောမျိုးနယ်တစ်ခုတော့ကျွန်တော်ပြောရပါတယ်နာမည်ဆက်တဲ့အရန်ခက်ခဲတဲ့နေရာကျွန်တော်တို့ဆိုရင်ဒါယူမာတောင်ချီအောက်ကဖြစ်ပါတယ်ယူမာတောင်ချီဆိုတော့ငကုံတော့ဆိုရင်လေးနာလိုလာဟုတ်ပါအမတန်းမဟုတ်ခဲနေအရာအလံမတန်းမအပြက်အမြေကြီးပေါများတဲ့နေရာကူနာမည်ဆက်တဲ့ဆိုတာဂျပန်ရဲ့အကူကြီးနဲ့ဆက်တဲ့ဒါပြည်သူတွေအားလုံးကျွန်တော်တို့ကအများကြီးမြင်ခဲ့ရပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီဘွားရဲ့နောက်မှာဆိုရင်ကြီးကြီးကအကျဉ်းနဲ့အေကထောင်းနေပထမဆုံးကဝင်းကြီးတို့ဟောင်းပူပေါင်းပြီးကျွန်တော်ရိုက်ရွာလူကြီးတွေနဲ့ရိုက်ရွာလူကြီးဆိုတော့ငကောတာဒါကြမ်းဖို့ခဲ့တဆွဲတော့ပါဒီအငန်ဒီအစုအမလည်းဒီဝင်းကြီးလောက်ခဲ့ပြီးပါလားဆိုတော့သူကနှစ်နှစ်တာကုတော့ပြုတ်သွားပြီးတော့ဒါလူကြီးတွေတိုင်ဝမ်းပြီးဖြုတ်တော့အော်သူတွေကအနိုင်ကျင့်ပြီးတော့အဲ့ဒီချက်ဟာကျွန်တော်ရွာပေါင်း9ရွာရဲ့တက်ပြစ်ပါတယ်အဲ့ဒါကိုသူတိန်းတော့လူကြီးနွားကြီးကျွဲကြီးတော့ဆောင်တောင်းရနေရအဲ့ဒါကြီးအကုန်ပိတ်ရတယ်ဒါပေမဲ့အခုအစိုးရခက်မှာအဲ့ဒါကြီးရောက်အောင်ပြန်ပြီးထုတ်နိုင်ကြတော့လူပြည်လူကြီးအများကြီးဖွံ့ဖြိုးတိုးတက်ခဲ့ပါတယ်ကျွန်တော်အနေနဲ့တော့အဲ့ဒီအစိုးရကိုလှုပ်ခဲ့တဲ့အရာတွေအားလုံးပဲအယမ်းမင်းကျင်းနေပါတယ်ပြောလဲပြောရှင်းပါတယ
်ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့တိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလက်ရှိအစိုးရတက်လာပြီးကြတဲ့ဟိုကနော်စစ်တပ်အဖွဲ့အစည်းကတော့သူတို့ရဲ့လုံဆောင်ချက်တရားကျွန်တော်အမြင်ကတော့နော်ဒီအစိုးရအဖွဲ့အစည်းတွေကိုနော်ပြည်သူလူအယုံကြည်ကင်းမဲ့အောင်လှုပ်ခဲတာလို့ကျွန်တော်မြင်တယ်ခင်ဗျပြည်သူလူအယုံကြည်ကင်းမဲ့ရင်မင်းအားလည်းနေသွားမှာဖြစ်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုရင်နော်ကျွန်တော်တိုင်းဒါဒီကတည်းကနော်စစ်ဖြစ်တယ်နော်တက်ခိုက်ရည်တွေလှုပ်တယ်အဲ့ဒီအတွက်နော်ကျွန်တော်တို့အခုလက်ရှိအစိုးရအဖွဲ့အစည်းဟာ2020မှာဆိုတော့မင်းကတော့ရော့သွားနိုင်ပါတယ်ခင်ဗျ။ဘာလို့လဲဆိုတော့85ရာခိုင်နှုန်းလားအခုမဲအနိုင်က55ရာခိုင်နှုန်းအကျော်လားအဲ့ဒါမဲအနိုင်ကအဲ့လိုကျွန်တော်တို့ကမသိရဘူးခင်ဗျ။အဲ့ဒါကြောင့်မို့တော့55ရာခိုင်နှုန်းဆိုတော့နိုင်လို့ရတယ်လို့နော်85ရာခိုင်နှုန်းကနိုင်လို့တော့သိမတွေ့တော့ဘူးခင်ဗျ
။ဟုတ်ကဲ့ကိုတိလမှုစနေရကျေးဇူးပါကျွန်တော်တို့နောက်ထပ်ဟိုစာရီလည်းတချို့ရှိနေတော့ဒီထဲကအရင်ဆုံးစာတစာကိုဖော်ပြချင်ပါတယ်ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ဖေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗ
ျလူတူတဖွဲ့ရဲ့အသက်အိုးအိမ်စီစဉ်ဘဝလုံခြုံမှုနဲ့အခွင့်အာဏာတွေမဆုံးရှုံးစေရအတွက်ရွေကြက်ရှိရှိရေးဆွဲထောက်ခံထားတဲ့2008နာဂက်စာအုပ်စိမ်းနဲ့အဲ့ဒီစာအုပ်ကိုကာကွယ်ဖို့ဖြီးသူကိုကိုစားမပြုတဲ့တမတ်သားတွေဗျိုင်းတူထိုင်ထလုပ်နေတဲ့ဂျားကနေခြေဥပြင်စီရေးဥရေဂျမ်းကိုအတီးပြုတ်အောင်ဆောင်းဆောင်နိုင်တာတွေပုံမှန်၅ညနဲ့အစည်းအဝေးပုံမှန်တွေကိုဖျက်သိမ်းတာတွေအကျင့်ပြတ်ချစားမှုဥပဒေတွေအပါအဝင်ပြင်ဆင်နိုင်သလောက်ပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်ဒီလိုအခက်အခဲတွေကြားကကြိုးပမ်းနိုင်ခဲ့ကြတဲ့အတွက်ပြည်သူတွေရဲ့လိုအပ်ချက်ကိုအစွမ်းကုန်မဟုတ်သည့်အတိုင်းအတိုင်းတာတစ်ခုထိဆောင်းဆောင်နိုင်ကြတယ်လို့ယူဆမိပါတယ် ဆိုရရဲ့ဘတ်ဂျက်ရာသုံးစင်းကိုထိန်းချီပေးနိုင်ခဲ့ကြသလိုရည်ရွယ်ချက်ရှိရှိအုပ်ချုပ်ရေးရန်တရားပြိုရိုင်လဲအောင်ဖန်တီးနေသူတွေရဲ့ရန်ကကာကွယ်နိုင်အောင်ဆိုရနဲ့ပူးပေါင်းဆောင်ရွက်နိုင်ခဲ့တယ်လို့ယူဆမိပါတယ်နိုင်ငံရေးမှာလည်းလူမျိုးရေးဘာသာရေးအတွင်ဆောင်ပရိပခတွေကြားစီးမျောမသွားအောင်ပြည်သူတွေကိုဆိုရလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းထိန်းသိမ်းနိုင်ခဲ့ကြတ ခက်ခဲမျိုးစုံရင်ဆိုင်ကြုံတွေ့နေရတဲ့ဆစ်ဆောင်ဒုက္ခတွေရဲ့အရေးနဲ့တေဆုံးတန်ရာရရှိသွားသူတွေရဲ့အရေးကူညီဖြည့်ရှင်းမှုပိုင်းတွေမှာအားနည်းချက်တွေရှိသလိုရတားတွေကိုစစ်ပွဲရဲ့တားကောင်တွေဘွားကနေကာကွယ်ပေးနိုင်မဲ့ဥပဒေပြူရေးပိုင်းတွေမှာလွန်စွာအားနည်းချက်တွေရှိနေတယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ဖေးစာပါဆိုတော့သူ့ထဲမှာတော့ဒီပြီးခဲ့တဲ့3နှစ်တာကာလအတွင်းမှာအောင်မြင်မှုတွေရောစိန်ခေါ်မှုတွေရှိနေတာတချို့ပါသူကဟိုထိတွေ့ပြီးတော့ထောက်ပြသွားတာပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပြည်နယ်ဆွေးနွေးမယ့်ပုံစံတွေကိုပြန်ပြီးတော့ဆွေးနွေးစီချင်တာရှိပါတယ်ဟိုတခြားမဟုတ်ပါဘူးအခုဆက်စပ်ဆရာဦးစီသူအောင်မြင်ရတော့ဥပဒေပြည်ရေးဘိုင်းနေမှာအစိုးရဘိုင်းနေမှာတက်နေသမျှလောက်ခဲ့တဲ့အောင်မြင်မှုတချို့ရှိရယ်စိန်ခေါ်မှုတွေရှိရယ်ဆိုတာကိုလည်းပြသွားပါတယ်ဟိုဒါပေမဲ့ဟိုပေါ့လေဟိုကိုတော်တော်ရှင်းနေတဲ့မှာလည်းထောက်ပြသွားတာဟာတကယ်တမ်းစိန်ခေါ်မှုတွေကြီးကြီးလေးလေးဟိုကြီးကြီးမားမားမာယူမစိဟိုရင်ဆိုင်နေရတဲ့ကိစ္စမျိုးတွေဥမာအထက်ကဖွဲ့စည်းပုံပြင်ရေးကိစ္စလိုမျိုးပြည်တွင်းညီညာရေးကိစ္စလိုမျိုးကိစ္စတွေမှာထင်သာမြင်သာရလဒ်တွေမတွေ့ရသေးတဲ့ပေါ့အားမလို့အားမရရလဲတော်တော်များများရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဟိုစိန်ခေါ်မှုတွေရှိနေတယ်ဆိုတော့ဟိုလူတိုင်းဟိုမြင်လို့မရတဲ့ကိစ္စပါဒါပေမဲ့ဒီလူလူကဒီလိုအာကိုရီကြီးနဲ့ရွေးထားတဲ့ကိုယ်စားလေးဒီကိုယ်စားလေးရဲ့ဘယ်ကနေမှတစ်ဆင့်ဆော့ဆော့လို့ပေါ့လေဟိုအစိုးရဘက်မှာရောက်သွားပြီးတော့အစ်တို့လုံနေရတဲ့လူတွေလည်းရှိတာပေါ့ဆိုတော့ဒီလူတွေအနေနဲ့မျောလင့်ထားသလားမလုံနိုင်တာရောအဓိကဘလို့အဟန်တားတွေရှိနေလို့လဲဟိုအဓိကဘလို့စိန်ခေါ်မှုတွေရှိနေလို့လဲကိုအောင်သူငယ်အရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့အများကြီးကတော့ပြောမယ်ဆိုလို့ရှိရင်ဗျာဒီ2008ဖွဲ့စည်းပုံကြောင့်ဆိုတဲ့ဟိုစင်ကြီးမျိုးပြီးကြတယ်တခုခုဆိုရင်ဒါဖွဲ့စည်းပုံကြောင့်အဟန်တားပြည့်ရတယ်ပေါ့ဗျာဆိုတော့ဒါနဲ့ကျွန်တော်မြင်တာကဒီဖွဲ့စည်းပုံမပြင်းမဲနဲ့လေကျွန်တော်တို့လုံနိုင်တဲ့အခြေအနေတွေအများကြီးရှိရတာအထူးသဖြင့်ဒီစစ်တပ်ကခန့်အပ်ထားတဲ့ဆိုတဲ့ဝန်ကြီးကကာကွယ်ရေးပြည်ရေးကျွန်တော်တို့နေဆက်ရေးရပဲရှိပါတယ်အဲ့တော့စီးပွားရေးလုပ်ငန်းတွေဆိုလို့ရှိရင်ဒါအစိုးရကသူ့ဘာသာသူလွတ်လွတ်လပ်လပ်လုံနိုင်တဲ့အနေအထားတွေရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်မြင်တာတော့အဓိကအခက်ခဲရတော့ဒီအစိုးရစီမှာဘူချုပ်ကန်မှုတိတ်များတဲ့ပြဿနာလို့ဖြစ်ပါတယ်ဆိုတော့အဲ့တော့အဲ့ဒီအနေအထားအောက်မှာတချို့ဝန်ကြီးဌာနတွေပြည်နယ်နဲ့တိုင်းတွေဒီမလှုပ်တာမကင်တာဒီလိုအနေအထားတွေလည်းရှိနေလို့ကျွန်တော်မြင်ရတယ်။ဆိုတော့နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဖွတ်တော်ပိုင်းဌာနမှာပြောမယ်ဆိုရင်လည်းပေါ့နော်။ဆိုတော့ကျွန်တော်တို့ဒီဖွတ်တော်ဥပဒေကိုပြတ်ထားလိုက်တယ်ဗျ။ဆိုလိုတာကအရင်တော့ပြည်နယ်နဲ့တိုင်းတွေကလွတ်လွတ်လပ်လပ်သဘောရှိပါတယ်ပြည်နယ်နဲ့တိုင်းဖွတ်တော်တွေကလေ။ဆိုတော့ကျွန်တော်တို့ဖက်ဒရယ်နိုင်ငံတစ်ခုသွားမယ်ဆိုလို့ရှိရင်လည်းပြည်နယ်တိုင်းဖွတ်တော်တွေကစုပါတာပြီးသူ့ရဲ့လက်တည်ချက်နဲ့သူရှိရမယ်ပေါ့။ဒါပေမဲ့လက်ရှိသက်တမ်းကာလမှာပဲဒီပြည်နယ်နဲ့တိုင်းတွေအလုံးကလည်းကျွန်တော်တို့ပြည်တော်စုဖြုတ်တော်နဲ့အမျိုးတော်တယ်ဆိုတဲ့ပုံစံမျိုးပြန်သိမ်းကျုံပြီးတော့ဟိုချုပ်တဲ့သဘောတွေတွေ့လာတယ်။ဆိုတော့အဲ့ဒါကလည်းကျွန်တော်တို့ဒါစိုးရိမ်ကြရရှိကြပါဗျာ။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အခုဒီနေသားမှာကျွန်တော်တို့တစ်ဖက်ကခုနပြောတဲ့အောင်မြင်မှုတွေရှိရဲ့ဆိုလက်ခံပါတယ်။ဆိုတော့ဒါမျိုးပြဿနာကတချို့ဒေသတွေမှာပြည်တွင်းစစ်ကကျွန်တော်တို့ပို့ပြီးတော့ပြင်းထန်လာတယ်အထူးသဖြင့်ရခိုင်ဒေသနောက်တစ်ခါရှမ်းမြောက်ပိုင်းဒေသဆိုတော့ဒါမျိုးတွေကတော့ကျွန်တော်ထင်တယ်အဓိကကျွန်တော်တို့စိန်ခေါ်မှုဖြစ်တယ်လို့ထင်တယ်ဘတ်ခွေကြတော့ရူဟင်ညာပြဿနာပါ။ဆိုအဲ့ဒါကလည်းကျွန်တော်ထင်တယ်ဒီအစိုးရတွေမဟုတ်ဘူးနောက်အစိုးရ12ဆက်ထိတိုင်အောင်နိုင်ငံတကာဖိအားတွေနဲ့ဒါတွေကလည်းအကြီးအကျယ်ရုံးကြအောင်ရအောင်ပဲပြဿနာတွေလို့ကျွန်တော်ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးစီသူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့အခုအဓိကစိန်ခေါ်မှုတွေဟိုကဘာရင်းများအဓိကရှိနေတယ်နောက်တစ်ခုကလည်းအဲ့လိုပေါ့လေဆောစောကိုအောင်သူငင်းနဲ့ထောက်ပြတာရှိပါတယ်ဟိုဖွဲ့စည်းပုံရောင်းအကန့်အသတ်တွေရှိရဆိုရင်လည်းတချို့ကိစ္စတွေမှာလုံနိုင်ကိုင်နိုင်တာတွေရှိတယ်ဟိုမလုံနိုင်တဲ့ဟိုဒါပေမဲ့အဲ့ဒါတွေကိုမလုတာဆိုတော့အမြင်မျိုးတွေလည်းရှိနေပါတယ်ဆရာဦးစီသူဆွေးနွေးပြပါခင်ဗျာ
ဟဲ့ကိုလည်းကကိုအောင်သူငင်းပြောတဲ့စီမှာဟိုအချက်တော်တော်များများကျွန်တော်ထောက်ခံပါတယ်အဲနောက်တစ်ခုကဟိုကျွန်တော်ပုံမဲ့လေးလေးပြောရမယ်ဆိုရင်အဲဒီကိုလည်းကလို့ပေါ့နော်အဲဒီလူလူရဲ့လက်ဆလာရှင်တွေတိုင်းပြည်ကတွားချက်တွေကိုမဖြစ်စီပေးနိုင်တဲ့စီမှာဟိုအရေးအသွေးပိုင်းဆိုင်ရာပေါ့အခုလောကျယ်အစိုးရဖွဲ့တွေရောက်နေတဲ့လူတွေကိုယ်တော်ဆက်တော်အမတ်တွေရဲ့အဲအရေးအသွေးပိုင်းဆိုင်ရာဒီမှာအားနည်းချက်တွေရှိတယ်လို့လည်းကျွန်တော်တို့ကမြင်တယ်အဲဒီမှာဒီရွေးချယ်တာတို့ဘာလို့ဒီလိုဝေဖန်တာတွေလည်းရှိတာပေါ့နော်အဲ့တော့ကျွန်တော်ကနားလည်တာကတော့ဟုတ်တယ်ဒီအရေးအသွေးပိုင်းဆိုင်ရာမှာလည်းအားနည်းချက်ရှိနေတယ်
Now the Cho Hajaro General Blubian Twin to the Kajaro, Dinure Colonga, a Goral Soa Pesimir, Pinai Aukani, Pau Pala de Kajaro, General Bio Dinbalau, Da Pimalau, Adani Shida. That who are Tatamari, Single Moody, who are Ninja General Piomala, a B and now the Goralaku are Piora, Muslim Yakagine, Muslim Nikita of Piomala, a Tatamari, Piora, Piora Ma. ကျွန်တော်ကဘာဟုတ်ကထက်စဉ်းစားဖို့လိုတယ်ဆိုတဲ့အခါကျတော့ဒီဟာကအစိုးရရဲ့တိုင်တွယ်မှုအားနည်းချက်ကြောင့်ဖြစ်တော်ရဲ့တိုင်တွယ်မှုအားနည်းချက်ကြောင့်ဖြစ်နေတာလားတမမို့ရေလုံးလုံးစေမှာတော့ဟိုနိုင်ငံကားလည်းဒါပြင်နေတာလေအခုကနေရလို့ဖြစ်နေတယ်တမမို့ဆိုတာလည်းရှိနေတယ်တမမို့ကသူဆိုင်နဲ့အပိုင်းဒီမှာလည်းတော်တော်လေးကိုသက်ဆိုင်ပြီးတော့မှာပါဝင်နေတာလည်းရှိတယ်ဥပမာငင်းငယ်ကိစ္စ ဖြည့်ရှင်းလို့မရတဲ့တမလို့ရဲ့ပြဿနာတွေကလည်းတော်တော်များများတည်ရှိနေတယ်အဲ့တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တော့ဒီပြဿနာတွေရဲ့ဒါအရင်းခံကအစိုးရကအားနည်းလို့ပါ냐ဆိုပြီးတော့မှအဲ့လိုသွားပြီးတော့အပြစ်ပုံချလို့လည်းမရဘူးအဲ့အဲ့လိုတော့ခွဲခြားပြီးတော့မှကျွန်တော်တို့ကြည့်ဖို့လိုမယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးစီဆောင်မြင့်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရီပြဖို့ထားရလေကြံနေပါသေးတယ်ဟိုအလင်းတင်းလို့ပေါ်ပြချင်ပါတယ်စာတစ်စာကတော့မိတ္တိလာမျိုးဟာဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်တို့နိုင်ငံဟာကမ္ဘာမှာဆက်မတူတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အုပ်ချုပ်နေရပါတယ်စစ်အာဏာရှင်ကသူ့ရဲ့အာဏာကိုကမ္ဘာတည်တည်၍ရှင်သန်နေအောင်ရေးဆွဲပေးထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပါအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအာဏာရက်တွေမှာစစ်သားအနွယ်တွေကိုမြုပ်နှံထားပြီးလှုပ်ပိုင်ခွင့်တွေပေးထားပါတယ်နိုင်ငံရေးမှာလည်းစစ်တပ်ကဦးဆောင်မှုတာဝန်ပေးထားခဲ့တယ်စစ်အာဏာကြောထောက်နောက်ခံပြုပါတီကိုလည်းထူထောင်ပေးအပ်ထားခဲ့တယ်ဒါတွေဟာစစ်အာဏာတည်မြဲရေးအခင်အကျင်းတွေပါဒါပေမဲ့ပြည်သူတွေရဲ့အားနဲ့စစ်အာဏာရှင်တွေဖြုတ်ချခံလိုက်ရတဲ့အတွက်သူတို့ရဲ့မဟာဗျူဟာစီမံကိန်းကြီးပြတ်သွားရပြီးဒီမိုကရေစီပါတီ NLD အရွေးခံရတဲ့အစိုးရဖွဲ့စည်းနိုင်ခဲ့တဲ့အခြေအနေကိုရောက်သွားပါတယ်။သို့တော်လည်းသူတို့ရဲ့မဟာဗျူဟာဖွဲ့စည်းပုံကိုမပြင်နိုင်လို့အယက်သားအစိုးရနဲ့စစ်အစိုးရလို့ခေါ်ဆိုရမယ်ကဘာမှမရှိတဲ့အစိုးရနှစ်ဖွဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်လာရပါတော့တယ်။လူထုကမဲပေးရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားမယ်လွှတ်တော်အစဉ်အဆက်မှာလူထုကရွေးချယ်ပေးထားတဲ့ကိုယ်စားလှယ်မဟုတ်တဲ့ဖွဲ့စည်းပုံရဲ့အာဏာအရသတ်မှတ်ထားတဲ့စစ်တပ်ကိုယ်စားလှယ်တွေကြောင့်လူမှုဆန္ဒနဲ့အညီဆုံးဖြတ်လုပ်ကင်ရရမှာသူတို့သဘောမတူရင်အတီးပြုတ်လုပ်ကင်ဖို့အခက်အခဲတွေတွေ့ခဲ့ရပါတယ်။နိုင်ငံတော်အာဏာအစစ်စစ်မှာလည်းစစ်ကိုယ်စားလှယ်တွေလူယုံတော်တွေကြောင့်ဥပဒေနဲ့အညီအယက်သားအစိုးရအရွေးချယ်ခံကိုယ်စားလှယ်တွေလုပ်ကင်ရမှာအခက်အခဲတွေတွေ့ရအပိတ်အဆို့ခံရတာတွေရှိခဲ့ပါတယ်။ဒီလိုစင်ခေါ်မှုတွေအမွေဆိုးတွေကလည်းများလာတယ်ဆိုတော့ပြည်သူကိုယ်စားလှယ်တွေပြည်သူဆန္ဒကိုအပြည့်အဝမဖြည့်နိုင်တဲ့အခြေအနေရောက်ပြီးတော်ဝန်ကျေပြွမှုရော့နယ်လာရပါတော့တယ်။အရွေးချယ်ခံကိုယ်စားလှယ်တချို့ရဲ့လုပ်ရည်ကရင်ညံ့နာတွေရှိလို့လဲတော်ဝန်မကျေမှုတွေဖြစ်လာရပါတယ်။အယက်သားအစိုးရကိုအပြစ်တင်ဝေဖန်စရာတွေဖြစ်လာရပါတယ်လို့ဆွေးနွေးရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မေတ္တလာမျိုးဦးစိန်မောင်ရဲ့စာပါ။နောက်ထပ်ကျွန်တော်တို့ Facebook မှာမှတ်ချက်တချို့လည်းရှိပါသေးတယ်။မရေးတန်တာကြောင့်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါ။ဒီဦးချင်းဟာဆိုတဲ့ Facebook account ပိုင်ရှင်ကကျွန်တော်တို့ပြည်သူတွေမျှော်မှန်းချက်က88ထဲကအာဏာရှင်စနစ်အမြင့်မတွေ့ရေးပါအခုဒီလေဒီရီမန်းချက်မပြတ်ပါဘူးတဲ့2020မှာလဲဒီမျော်မှန်းချက်ပါပဲအာဏာရှင်စနစ်ကိုတွန်းလှန်နေတာအခုထိ NLD ပဲကောင်းပါတယ်ဒါကြောင့်လူကိုမကြည့်ပါဘူးလူကိုကြည့်ရင်လှုပ်ရှားနဲ့တိုးမှကြောက်ရပါတယ်အာဏာရှင်စနစ်ကိုဖယ်ပြီးတော့ဒီမိုကရေစီစနစ်တို့စစ်စစ်မှန်မှန်ဥဆောင်ပေးနိုင်တာ NLD ဒါလင်ဖြစ်လို့ NLD ကိုပဲမဲပေးနေဦးမှာပါအာဏာရှင်အခြေခံနဲ့ခြေဥ်ပြင်ဆင်နိုင်ရေးအတွက် NLD ဒါအင်အားပါမပြေနိုင်မချင်း NLD ကိုပဲအားကိုးရပါဆိုပြီးတော့ဦးကျင်လှရေးထားပါတယ် Gypsy ဆိုတဲ့ဒီ Facebook account ပိုင်ရှင်ရေးထားတာကတော့ဒီအုတ်ချုပ်ရေးဥရီပြူရေးနိုင်ငံရေးစသဖြင့်အရေးရာတော်တော်များများမှာထင်သလောက်အခေးမရောက်ခဲ့တာအမှန်ပါပဲတဲ့ဒါမဲ့လည်းအခုအစိုးရရဲ့အရွှေ့နဲ့လားရာတွေဟာဒီမိုကရေစီဆန်တဲ့အတွက်ကြောင့်လဲ2020မှာလက်ရှိအစိုးရကိုပဲအားပေးထောက်ခံခြင်းပါတယ်တမရော်ကပါဒီမိုကရေစီဆန်တဲ့အညီဖြစ်လာစေရေးအတွက်အစဉ်တစိုက်တွန်းအားပေးနေတဲ့အစိုးရမှလို့လေပို့ချစ်ပြီးတော့ပို့လေးစားရပါတယ်။27ရာစုပင်လုံညီလာခံရှေ့ရည်ဒီပင်လျင်ယခုအစိုးရဘုံမှာအများကြီးဖြစ်တည်နေတာကလည်းဆက်လက်ပြီးတော့ထောက်ခံစရာအကြောင်းအချက်လက်တွေကပဓာနကြတဲ့အချက်တခုဖြစ်နေပါတယ်ဆိုတော့ရေးထားပါတယ်ရှင့်။ချီမောင်ဆိုတဲ့ Facebook account ပိုင်ရှင်ကတော့အာနာရှင်စနစ်ကနေပြီးတော့ရုံးထွက်ခြင်းလို့အစိုးရရေးဆွဲထားတဲ့2008ခြေဥကိုပြင်ဆင်နေတာပါ။ဒါမဲ့လည်းပြင်မရအောင်ရေးဆွဲထားတယ်ဆိုတော့စိတ်သက်ကြနေချင်း NLD ကခြေဥကိုမဖြစ်မနေပြင်မယ်ဆိုတော့ဝမ်းသာအားရအာဂိုဒဂျီနဲ့တနိုင်ငံလုံးမဲပုံပေးခဲ့တာပါ။အခုလည်း2020အတွက်ခြေဥပြင်ဖို့ပြင်ပြီးတော့စူးစမ်းမယ်ဆိုပြီးတော့မဲတောင်းပြန်ပြီ။ရုံရောက်မှလာလို့ပဲမေးချင်ပါတော့တယ်ခင်ဗျားတဲ့။
โอเคဒါတော့ Facebook ကသောတာရှင်တချို့ရဲ့ပေးစာတွေပါနောက်ထပ်အတန်အနေနဲ့စာတွေပြဖို့ထားတာတွေကိုတော့အချိန်ကတ်သက်ကြောင့်မပေါ်ပြနိုင်တာကိုနားလည်လိမ့်မယ်လို့ထင်ပါတယ်အခုကျွန်တော်တို့အချိန်1မိနစ်ခွဲလောက်ကြံနေရဆိုတော့ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုချုပ်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီလက်ရှိစိုးရွားနဲ့လွတ်တော်တက်တန်းမှာမလုံနိုင်ခဲ့တာတွေကိုလုံနိုင်မှုဆိုရင်ဒီနောက်လာမယ့်ရွေးကောက်ပွဲမှာဆွမ်းဆောင်ရရှိတဲ့ကိုယ်စားလှယ်လို့မလားဒါမှမဟုတ်နိုင်ငံရေးပါတီရဲ့ဒီမူဝါဒတွေမဟာဗျူဟာတွေအထက်ပြောင်းဖို့လို့မလားကိုအောင်သူကြီးအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကျွန်တော်မြင်တာတော့လေကျွန်တော်ရဲ့နိုင်ငံရေးကအခုချိန်ကြီး personalized politics ပေါ့နော်လူပုဂ္ဂိုလ်ပေါ်အခြေပြုတဲ့နိုင်ငံရေးကဖြစ်နေတော့ညအဲ့တော့ရွေးကောက်ပွဲနီးလာရင်ဘုကျော်ဆန်းပုံထောက်မယ်ကျွန်တော်ဆန်းစုကြည်ပုံထောက်မယ်ဆိုတော့ဒီလိုနဲ့ကျွန်တော်တို့ပြည်သူကလည်းမဲပေးကြအောင်ပါဆိုတော့တစ်ဖက်ကလည်းတိုင်းရင်းသားတွေကလည်းဘာဖြစ်လာလဲဆိုတဲ့အခါကျတော့ကဲတူတိုင်းရင်းသားချင်းချင်းမဲပေးကြဆိုတဲ့ဒီ identity politics ပေါ့ဗျာဆိုတော့ဒါနဲ့လည်းသွားနေတယ်သွားနေတဲ့အခါကျတော့ကျွန်တော်တို့ဒီဘာကောမလဲဒီကြက်တွေကရုံထွက်နိုင်မှုတော့ကျွန်တော်ထင်တယ်ဒီ2020ရွေးကောက်ပွဲမှာလည်းဒီအခြေအနေကပိတ်ပြောင်းမှာမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်လဲမိနစ်ဝက်လောက်တော့ချိန်ရပါသေးတယ်ဆရာ
ဟုတ်အဓိကကတော့ကျွန်တော်တို့ဒီမှာဟိုကတော့ပြောသလိုပဲကျွန်တော်တို့ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီတော်ဆက်စုကြည်ဦးဆောင်တဲ့ဒီ NLD အစိုးရကဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုဖြစ်ပေါ်သွားနေတဲ့ပန့်ရှင်းတဲ့အစိုးရတကယ်ကိုဟိုစမတ်ကြတဲ့အစိုးရဖြစ်ပေါ်သွားနေတယ်လက်တွေ့လက်တာမြင်နေရတယ်အဲ့တော့တခြားအစားထိုးဖို့တော့ကျွန်တော်တို့မမြင်နိုင်ဘူးအဲ့တော့ဒီဟာကိုပဲကျွန်တော်ဆက်ပြီးတော့ဟိုအားပေးဖို့လိုတယ်နောက်ဒုတိယတစ်ခုကတော့တိုင်းပြည်အနေနဲ့ပတ်သက်ရင်တော့ဒါ NLD အစိုးရအနေနဲ့သူတို့ပြည်ပြည်ချာစဉ်းစားသုံးသပ်ပြီးတော့မှအကောင်းဆုံးဖြစ်အောင်ဟိုလုပ်သွားဖို့တော့လိုမယ်လို့ထင်ပါတယ်ဒီလောက်ပါပဲ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဆရာဦးစီသူအောင်မြင့်ဦးအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့တိုက်ရိုက်လေလံအစီအစဉ်မှာ2020ရွေးကောက်ပွဲအလားအလာတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ဆက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော် VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှ855ရန်ကုန်စာလိုက်ကြည်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်မှသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြောပြပေးမှာပါ
American စစ်တပ်မော်တော်ယာဉ်တန်းတစ်ခုကစနေနေ့ကအီရတ်နိုင်ငံကနေဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကကမက်ရှယ်လီမျိုးကလေးကိုရောက်ရှိသွားပါပြီ။လေကြောင်းအကာအကွယ်ပေးထားတဲ့ American စစ်ရန်73ဆင်းဟာအီရတ်နဲ့ဆီးရီးယားကြားက El Walid Negusat ကင်းစခန်းကိုဖျက်ပြီးဝင်လာတယ်လို့ဘဝနာတာဖြစ်ပါတယ်ဒါဆီးရီးယားအရှေ့မြောက်ပိုင်းကနေအမေရိကန်တပ်သား1000ကိုပြန်ပြီးခေါ်ယူခဲ့ပြီးတဲ့နောက်ရက်တော်ကြာမှပြန်ပြီးဝင်လာတာလည်းဖြစ်ပါတယ်အီရတ်နိုင်ငံဘက်ဒတ်မြို့တော်နဲ့တောင်ပိုင်းကနဇီရာမြို့တွေမှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံးရင်းဆန်ခတ်ဖြစ်တာကနေစနေနေ့ကဆန္ဒပြသူနောက်ထပ်9ယောက်ထဲမှနေတည်ဆုံခဲ့ပါတယ်အီရတ်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေပြီးလူထောင်ပေါင်းများစွာပါဝင်ဆန္ဒပြနေတာပါနောက်ဆုံးသတင်းရတည်ဆုံးသူအရေးတွက်နဲ့ဆိုရင် AP သတင်းဌာနရေးတွက်ထားသလောက်ဆန္ဒပြပွဲနှစ်ရက်အတွင်းမှာတည်ဆုံးသူက49ဦးရှိသွားပြီဖြစ်ပါတယ်။အီရတ်လူခွင့်ရေးမဟာမင်းကြီးယုံကအီရတ်တောင်ပိုင်းကမြို့တွေမှာဖြစ်တဲ့အဓိကယုံတွေကိုပါထည့်တွင်တော့တည်ဆုံးသူ63ဦးရှိပြီလို့ဆိုပါတယ်။ဘီလီယံဒေါ်လာပေါင်းများစွာနဲ့လက်ပတ်နေတဲ့ထိုင်းငားလုပ်ငန်းမှာရေလုတ်သားတွေရပိုင်ခွင့်တိုးတက်အောင်စ조사ဖို့ပြက်ကွက်ခဲ့တဲ့နောက်ပိုင်းထိုင်းရဲ့ပင်လယ်ဆန်လုပ်ငန်းတွေအတွက်အမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်အထူးခွင့်အရေးတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆိုင်းငံ့လိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာဘယ်တော့ကမှမကြုံဘူးသေးတဲ့တိတ်ကိုပြင်းထန်တဲ့လေပြင်းတိုက်ခတ်မယ်လို့အမေရိကန်မိုးလေဝသဌာနကစနေနေ့မှာသတိပေးလိုက်ပါတယ်။ပြည်နယ်တွေဒီကယ်လီဖိုးနီးယားပြည်နယ်အတွင်းမှာဝိုင်းထုတ်လုပ်တဲ့ဒေတာနာမှာတော်မီရီဆက်လောင်းနေတာကြောင့်လူ9000တဲ့မနဲ့ပြောင်းရွှေ့ဖို့အတွက်ပြည်နယ်တာဝန်ရှိသူတွေကညွှန်ကြားထားတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုဒေါ်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီတိုက်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရမန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီအထိလိုင်းနိုမီတာ32/40/48အပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ် VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.